Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ဒါရှင်များရှင်လန်းချမ်းမြေကြပါစေ view American တန်ကနေ2018ခုနှစ်အောက်တိုဘာလ6ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီလမ်းလို့မီတာ24 40 51တိကျကနေဖမ်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆမိုးပြပါခင်ဗျာခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားပါမယ
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုမှန်းညင်းနိုင်တယ်ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ Brett Kavanaugh ကိုတရားဝင်ကြုတ်တရားသူကြီးအဖြစ်အတည်ပြုခံထားရေးထေချာသလောက်ရှိနေပါပြီ EU ကမြန်မာကိုပေးထားတဲ့ကုန်သွယ်ခွင့်အထူးအခွင့်အရေးပြန်ရုပ်သိမ်းမလားဆိုတာဆန်းစစ်လေ့လာဖို့အချက်အလက်ရှာဖွေအဖွဲ့တစ်ဖွဲ့မြန်မာနိုင်ငံကိုမကြာခင်ရောက်လာဖို့ရှိပါတယ်ပါကစ္စတန်ထိပ်တန်းအတိုက်ခံခေါင်းဆောင်တူကိုအကြစ်ပြတ်ချဆောင်မှုဆဆွဲချက်နဲ့ဖမ်းဆီးလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုလိုဒရင်နေတက်ဆက်ပြီးမှနားဆင်ကြရမယ့်ဒရင်တော်လေးတွေမှာဆိုရင်တော့2018ခုနှစ်ငြိမ်းချမ်းရေးနိုဘယ်ဆုရရှိသူတွေရဲ့အမည်စင်းကို
The Norwegian Nobel Committee has decided to award the Nobel Peace Prize for 2018
to Norwegian Nobel Committee ကကြေညာသွားခဲ့တာဖြစ်ပါတယ်ဒရင်လွှာကိုတက်ဆက်တဲ့ခါမှာအပြည့်စုံကြားကြပါမယ်အဲ့ဒါပြင်ဝင်ညာရေးနဲ့ပတ်သက်ပြီးတော့အာဆီယံဖွဲ့ဝင်နိုင်ငံတွေကပါမြန်မာနိုင်ငံပေါ် PR ပေးမှုတွေပြုလုပ်လာတဲ့အကြောင်းသတင်းလွှာမြန်မာနိုင်ငံသားတွေပါဝင်နိုင်ငံရသား2000ကျော်လူဝင်မှုဥပဒေနဲ့ထိုင်းနိုင်ငံမှာဖမ်းဆီးခံရတဲ့အကြောင်းအိန္ဒိယကဒေါ်လာ5ဘီလီယံတန်ဖိုးရှိတဲ့ရုရှားလို့အစ်စ်မြင့်ဒုံးကြီးတွေဝယ်ယူဖို့စာချုပ်ချုပ်ဆိုရဲဆိုတဲ့သတင်းအစရှိတာတွေပါဝင်စိတ်ဝင်စားစရာနိုင်ငံတကာသတင်းလွှာတွေကိုကြားမှာပါအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဦးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုချောချောသိန်းနဲ့မတ်အင်ဂျီနီယာတို့ပြောပြကြပါလိမ့်မယ်ခင်ဗျာ
အမေရိကန်တရားဝန်ကြီးတရားသူကြီးဖြစ်ခန့်အဖို့သမ္မတဒေါ်နယ်ထရမ့်ကအမည်စင်းတင်သွင်းထားတဲ့ Brett Kavanaugh ဟာအတီးပြုတ်ခန့်အပ်ခံရဖို့တေချာသလောက်ရှိနေပါပြီ။မဲခွဲဆုံးဖြတ်တဲ့အခါမှာထောက်ခံမဲဒါမှမဟုတ်ကန့်ကွက်မဲပေးမလားဆိုတာအတိအကျမသိခဲ့ရတဲ့အဓိကအထက်လွှတ်တော်အမတ်နှစ်ယောက်ဖြစ်တဲ့ Susan Collins နဲ့ Joe Manchin တို့ကထောက်ခံမဲပေးမယ်လို့ပြောလိုက်ပြီးတဲ့နောက်အတီးပြုတ်ခန့်ထားရေးကိစ္စတေချာသလောက်ဖြစ်သွားတာပါ။တရားသူကြီး Kavanaugh အထက်တန်းကျောင်းသားဘဝ1980ပြည့်နှစ်တွေကနေအိမ်တစ်ခုမှာလိမ်ပိုင်းမတော်မတရားလုပ်တာခံခဲ့ရတယ်လို့အမျိုးသမီးတူကဆွဆွဲပြောဆိုပြီးတဲ့နောက်သူကိုဒီပြူခံထားရေးတုံ့ဆိုင်ပြီးအခြေတင်ဖြစ်နေတာပါ။ပါမော့ခါခရစ်စတန်ဘလစီဖို့ဒ်ရဲ့ဆွဆွဲချက်တွေမဟုတ်မှန်တဲ့အကြောင်းတရားသူကြီးကေဗနော့ကညှင်းဆိုထားပါတယ်။နောက်ဆုံးဒီပြူခံထားရေးမဲခွဲဆုံးဖြတ်မဲ့ရဲ့မတိုင်ခင်အထက်လွှတ်တော်အမတ်တွေဆွေးနွေးပြောဆိုတာကိုကန့်သက်ရေးနဲ့ဆိုင်တဲ့မဲခွဲဆုံးဖြတ်မှုတစ်ခုကိုတောက်တာနေကလောက်တာမှာထောက်ခံမဲ50တမဲ၊ကန့်ကွက်မဲ49မဲနဲ့ကပ်ပြီးအတီးဖြစ်သွားတာကြောင့်နောက်ဆုံးအဆင့်မဲခွဲဆုံးဖြတ်မဲ့အခြေအနေကိုရောက်လာတာဖြစ်ပြီးစနေနေ့မှာအစောဆုံးမဲခွဲဆုံးဖြတ်ကြပွဲရှိပါတယ်။ရောင်ကျုပ်တရားသူကြီးတူဖြစ်သူအန်တိုနီကနေဒီအနားယူသွားပြီးတဲ့နောက်လက်လက်သွားတဲ့နေရာအတွက်မစ္စတာကေဗနော့ကိုအစားထိုးခံထားဖို့လုပ်နေတာပါ။ရောင်ကျုပ်မှာတရားသူကြီး6ဦးရှိပြီးမစ္စတာကေဗနော့ကိုခံထားရေးအတိဖြစ်သွားပြီးဆိုရင်တော့ကွန်ဆာဗေးတစ်အယူဝါဒပဲရင်းတဲ့တရားသူကြီးအစီအတွက်5ဦးနဲ့အများစုဖြစ်သွားမှာဖြစ်ပါတယ်။ဒီတရားသူကြီး6ဦးဟာအနားယူတဲ့အထိဒါမှမဟုတ်ကွယ်လွန်တဲ့အထိဇာတ်သက်ပံလှုပ်ဆောင်ခွင့်ရှိပါတယ်။
2018ခုနှစ်နိုဘယ်ငြိမ်းချမ်းရေးပူးတွဲဆုရှင်တွေအဖြစ်အီရန်နိုင်ငံမှာ IS စစ်သွေးကြွတွေရဲ့လိန်ကျွန်းဘဝကနေလွတ်မြောက်လာတဲ့ယာဇဒီလူခွင့်ရေးလှုပ်ရှားသူနာဒီယာမူရက်နဲ့ကွန်ဂိုနိုင်ငံမှာလိန်ပိုင်းဆိုင်ရာအကြမ်းဖက်ခံရသူတွေကိုဆေးဝါးကုသပေးနေတဲ့မိရဲ့အထူးကုဒန်နစ်မူကွဲရုနှစ်ဦးကိုမနေ့တောက်ကြနေ့ကနော်ဝေးနိုဘယ်ကော်မတီကကြေညာခဲ့ပါတယ်။စုချင်းငွေအမေရိကန်ဒေါ်လာ 1.1 သန်းကိုတော့ဆုရှင်နှစ်ဦးတဝက်စီခွဲယူရမှာပါ။လိန်ကျန်းဖတ်မှုကိုလက်နက်ကင်ပဋိပက္ခအတွင်စစ်သုံးလက်နက်အဖြစ်အသုံးချမှုအဆုံးသက်ရေးသူတို့နှစ်ဦးရဲ့အာထုတ်ကြိုးပမ်းမှုကြောင့်ဖြစ်တယ်လို့နိုဘယ်ကော်မတီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဆေးပညာအပါအဝင်ယူပဗေဒနဲ့ဓာတုဗေဒဆိုင်ရာနိုဘယ်ဆုရှင်အသီးသီးကိုဒီသတင်းပတ်အစောပိုင်းကရွေးချယ်ချီးမြှင့်ခဲ့ပြီးပါပြီ။ဒီနှစ်ထူးခြားချက်အနေနဲ့စာပေဆိုင်ရာနိုဘယ်ဆုကိုရွေးချယ်ပေးအပ်ခြင်းမရှိခဲ့ပါဘူး။အကြောင်းရင်းကတော့ဆုကိုရွေးချယ်တဲ့ Sweden Academy အဖွဲ့မှလိန်ပိုင်းဆိုင်ရာမတော်မတရားပြုကျင့်မှုဆိုတဲ့ဆွဆွဲချက်တွေနဲ့တရားစီရင်မှုကိုရင်ဆိုင်နေရလို့ဖြစ်ပါတယ်။2018ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုရှင်ကိုတော့အောက်တိုဘာလ10ရက်တနင်္လာနေ့မှာချီးမြှင့်မှာဖြစ်ပါတယ်ရှင်
။အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ Interpol အကြီးအကဲတရုတ်နိုင်ငံသားမန်းဟောင်ဝေဟာတရုတ်နိုင်ငံခီးစဉ်တွင်ပျောက်ဆုံးသွားပြီးတော့ဒီဖြစ်ရပ်ကိုတရုတ်နဲ့ပြင်သစ်ပူးတွဲစုံလမ်းစစ်ဆေးနေတယ်လို့ Interpol ကပြောပါတယ်။မန်းဟောင်ဝေပျောက်ဆုံးနေတဲ့ပေါ်နောက်ထပ်မှတ်ချက်ပေးပြောဆိုဖို့မရှိသေးဘူးလို့တောက်ကြာနေထုတ်ပြန်ချက်တစ်ခုမှာ Interpol ကပြောထားပါတယ်။မန်းဟောင်ဝေဟာ၄နှစ်သက်တမ်းရှိတဲ့ Interpol အကြီးအကဲနေရာအတွဲ2016ခုနှစ်နိုဝင်ဘာလကရွေးချယ်ခံထားခံရတာပါ။ Interpol အဖွဲ့အစည်းဆိုင်ရာပြင်သစ်နိုင်ငံလီယွန်းမြို့မှာနေထိုင်တဲ့မန်းရဲ့ဇနီးဖြစ်သူက ပြီးခဲ့တဲ့စက်တင်ဘာလနောက်ပိုင်းမှာသူခင်ပွန်းတရုတ်နိုင်ငံကိုခီးထွက်သွားပြီးခဲ့ကဆိုရင်ဘာဆက်သွဲမှမရတော့ဘူးဆိုပြီးပြင်သစ်ရဲတပ်ဖွဲ့ကိုမကြသေးခင်ကပဲကြောင်းကြတာပါတရုတ်နိုင်ငံလူထုလုံခြုံရေးဆိုင်ရာဒုတိယဝန်ကြီးဟောင်းအသက်64နှစ်အရွယ်မန်းဟာအင်တာပိုအကြီးအကဲဖြစ်ရွေးချယ်ခံရတဲ့ပထမဆုံးတရုတ်နိုင်ငံသားဖြစ်ပါတယ်မန်းဟာရာဇဝတ်မှုတရားစီရင်ရေးဆိုင်ရာနဲ့ရဲလုံခြုံဆိုင်ရာတို့မှာနှစ်40နီးပါးအတွေ့အကြုံရှိထားသူဖြစ်တယ်လို့ Interpol website မှာတင်ထားတဲ့မန်းရဲ့ကိုယ်ရေးအကျင့်မှာဖော်ပြထားပါတယ
်။ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားကောင်ဆောင် Kim Jong Un တို့နှစ်ဦးနောက်တစ်ကြိမ်ပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲအတွက်အချိန်နဲ့နေရာသတ်မှတ်နိုင်ဖို့သူခီးစဉ်အတွင်တိုးတက်မှုရှိအောင်ဆောင်ရွက်နိုင်မယ်လို့မျှော်လင့်ကြောင်းတောက်ကြနေကအာရှခီးစဉ်ကိုစတင်ခဲ့တဲ့ American နိုင်ငံသားဝန်ကြီး Mike Pompeo ကပြောကြားခဲ့ပါတယ်။အခုအာရှခီးစဉ်မှာမြောက်ကိုရီးယားနိုင်ငံကို၄ကြိမ်မြောက်အဖြစ်ဝန်ကြီးပမ်ပီယိုသွားရောက်ပြီးခေါင်းဆောင်ကင်ဂျုံအွန်းနဲ့တွေ့ဆုံမဲ့အစီအစဉ်လဲပါဝင်ပါတယ်။ခေါင်းဆောင်နှစ်ဦးတွေ့ဆုံမဲ့နေရာနဲ့အချိန်စတာတွေကိုစီစဉ်ဖို့အခက်အခဲတွေရှိနေပေမဲ့ကင်နဲ့တွေ့ဆုံပြီးရင်တော့ဘယ်နေရာဘယ်အချိန်မှာတွေ့ကြမယ်ဆိုတဲ့ရေပုံရအနေထားသတ်မှတ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဂျပန်နိုင်ငံကိုစတင်ထွက်ခွာတဲ့သူ့ရဲ့ခီးစဉ်တွင် American နိုင်ငံသားဝန်ကြီးကပြောပါရတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်အတွက်သမ္မတ Trump ကပွန်ပီယိုကနေတဆင့်ပေးလိုက်တဲ့အမှားစကားဒါမှမဟုတ်လက်ဆောင်ပစ္စည်းများရှိပါသလားလို့သူ့ရဲ့အာရှခီးစင်မှာအတူလိုက်ပါသွားတဲ့သတင်းတောက်တွေကမေးမြန်းရမှာတော့လက်ရှိအနေအထားအရအများပြည်သူသိအောင်ထုတ်ပြန်ပြောဆိုရမယ်။သမ္မတထရမ့်ရဲ့အမှားစကားဒါမှမဟုတ်လက်ဆောင်ဘာတစ်ခုမှမရှိကြောင်းမိုက်ပွန်ပီယိုကဖြေကြားခဲ့ပါရယ်။ပွန်ပီယိုဟာအောက်တိုဘာလ6ရက်နေ့ကနေ10ရက်နေ့အထိ3ရက်ကြာအာရှခီးစင်အတွင်းဂျပန်မြောက်ကိုရီးယားတောင်ကိုရီးယားနဲ့တရုတ်စတဲ့၄နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်ဂျပန်နိုင်ငံမှာဝင်ကြီးချုပ်အာဘေနဲ့နိုင်ငံသားရေးဝင်ကြီးကိုနိုဒိုနဲ့အမေရိကန်နိုင်ငံသားရေးဝင်ကြီးတွေ့ဆုံဖို့ရှိပါတယ်ပွန်ပီယိုရဲ့တောင်ကိုရီးယားခီးစင်အတွင်းမှာတော့သမ္မတမွန်ဂျွန်အင်းနဲ့နိုင်ငံသားရေးဝင်ကြီးနှစ်ဦးလုံးနဲ့ဆွေးနွေးမဲ့အစီအစဉ်ရှိပါတယ်တရုတ်နိုင်ငံခီးစင်မှာတော့နိုင်ငံသားရေးဝင်ကြီးဝမ်ယီနဲ့တွေ့ဆုံမဲ့အစီအစဉ်ကတည်ကြပါပြီမဲ့သမ္မတရှီကျင်းပင်ကလည်းဝင်ကြီးပွန်ပီယိုကိုတွေ့ဆုံဆွေးနွေးဖို့အလားအလာရှိနေပါတယ်ရှင်
ဒီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီကနေ့စနေနေ့ဖက်တရုံတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဥရောပသမဂ္ဂ EU ကမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးပြန်ရုပ်သိမ်းမလားဆိုတာကိုဆက်စစ်လေ့လာဖို့အချက်အလက်ရှာဖွေအဖွဲ့တစ်ဖွဲ့ကိုမြန်မာနိုင်ငံကိုလွှတ်မယ်လို့ EU ရဲ့ကုန်သွယ်ရေးဆိုင်ရာအကြီးအကဲ Cecilia Malmström ကတောက်ကြနေ့ Austria နိုင်ငံ Innsbruck မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောဆိုသွားပါတယ်။
So we have notified the Myanmar authorities that an fact-finding mission emergently will be arriving in the country the coming days.
ဒါတွေ့အခြေအနေကိုဆက်စစ်လေ့လာဖို့အတွက်အချက်အလက်ရှာဖွေအဖွဲ့တစ်ဖွဲ့ဟာလာမယ့်ရက်တွေအတွင်းမြန်မာနိုင်ငံကိုရောက်လာမယ်ဆိုတာမြန်မာတာဝန်ရှိသူတွေကိုကျွန်တော်တို့အသိပေးထားပြီးပါပြီ။ဒီအစီအမင်းအဖွဲ့ဟာလက်နက်ကလွဲလို့အားလုံးဆိုတဲ့ EBA အခွင့်အရေးပြန်ရုပ်သိမ်းရေးအလားအလာကိုဆက်စစ်လေ့လာမှာပါ။ဒီရလဒ်ကိုကျွန်တော်တို့ဖယ်ထားလို့မရနိုင်ပေ။အကြောင်းကားတော့မြန်မာနိုင်ငံမှာမြန်မာစိုးရွားတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကြောင့်ဖြစ်ပါတယ်လို့ EU ကုန်သွယ်ရေးဆိုင်ရာအစီအမင်းဘုတ်ကို Malmström ကပြောသွားတာပါ။EBA အထူးအခွင့်အရေးအရမြန်မာနိုင်ငံအနေနဲ့လက်နက်ခရမ်းကလွဲပြီးဂျန်နက်ကုန်ပစ္စည်းအလုံးကိုအခွန်ကင်းလွတ်ခွင့်နဲ့ EU ဈေးကွက်ထဲတင်ပို့ခွင့်ရထားတာပါ။ရခိုင်ပြည်နယ်မှာဖြစ်ခဲ့တယ်လို့စွပ်စွဲထားတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုအကြောင်းပြုပြီးဥရောပအခြေစိုက်ကုမ္ပဏီတချို့ဟာမြန်မာနိုင်ငံနဲ့စီးပွားကုန်သွယ်ရေးလုပ်တာကိုဖျက်တောက်ထားပြီးသားဖြစ်ပါတယ်။ဥပမာအဖြစ်ခတ်တရားလက်ဝတ်ရတနာကုမ္ပဏီကြီးကမြန်မာနိုင်ငံကတွင်းထွက်ကြောက်တွေဝယ်ယူတာကို2019ခုနှစ်ဒီဇင်ဘာလ10ရက်နေ့ကလေးကရပ်ဆိုင်ထားပါတယ်။ကမ္ဘောဒီးယားနိုင်ငံကိုပေးအပ်ခဲ့တဲ့အလားတူ EBA အခွင့်အရေးကိုတော့ပြန်ရုပ်သိမ်းလိုက်ပြီလို့အဲ့ဒီသတင်းစာရှင်းလင်းပွဲအတွင်းမှာပဲ Cecilia Malmström ကပြောသွားပါတယ်။ပြီးခဲ့တဲ့ဇူလိုင်လကကျင်းပတဲ့ရွေးကောက်ပွဲတွေဟာလွတ်လပ်မြတ်မှုမရှိဘူးလို့အနောက်နိုင်ငံတွေကဝေဖန်ပြစ်တင်ခဲ့ပြီးတဲ့နောက်အလားတူအဆင့်မြင့်အချက်အလက်ရှာဖွေအဖွဲ့ကို EU ကကမ္ဘောဒီးယားနိုင်ငံကိုလွှတ်ပြီးလေ့လာစေခဲ့ပါတယ်။အဲ့ဒီအဖွဲ့ကကမ္ဘောဒီးယားနိုင်ငံရဲ့နိုင်ငံရေးစနစ်ဟာဒီမိုကရေစီနီးကျစနစ်တစ်ခုဖြစ်တယ်လို့ဆက်ပြီးမယူဆနိုင်တော့တဲ့အကြောင်းသုံးသပ်ပြီးတဲ့နောက်အခုလို EBA အထူးအခွင့်အရေးကိုပြန်ရုပ်သိမ်းလိုက်တာဖြစ်ပါတယ်။
တောက်ကြနေကပါကစ္စတန်နိုင်ငံမှာအတိုက်ခံခေါင်းဆောင်ရှာဟာဘတ်ရှရစ်ကိုအာဂရီလိုက်စားမှုဆွဆွဲချက်တွေနဲ့အာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ပါကစ္စတန်အစိုးရတည်းရဲ့ပြင်းထန်ပြီးကျယ်ပြန့်တဲ့အာဂရီလိုက်စားမှုနှိမ်နင်းရေးအစီအစဉ်အောက်မှာသူ့ကိုဖမ်းဆီးခဲ့တာပါ။အာဂရီလိုက်စားမှုတိုက်ဖျက်ရေးဘူရိုကလည်းဒီဖမ်းဆီးမှုကိုအတည်ပြုခဲ့ပါတယ်။ရှာဟာဘတ်ရှရစ်ဟာပန်ဂျပ်ပြည်နယ်ဝန်ကြီးချုပ်ဖြစ်နေချိန် တံပိုးနဲ့အိမ်ယာစောင့်လုပ်ရေးအစီအစဉ်နဲ့ပတ်သက်လို့လက်စားခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်နေတယ်လို့လည်းအာဂရီလိုက်စားမှုတိုက်ဖြတ်ရေးဘူရိုကပြောပါရယ်။မနေ့ကဖမ်းဆီးခံခဲ့ရတဲ့အတိုက်ခံခေါင်းဆောင်ဟာပါကစ္စတန်နိုင်ငံရဲ့အဓိကအတိုက်ခံပါတီကြီးဖြစ်တဲ့ပါကစ္စတန်မွတ်စလင်အဖွဲ့ချုပ် PMLN ရဲ့ခေါင်းဆောင်ဖြစ်တယ်လို့အရေးဝန်ကြီးချုပ်ဟောင်းလည်းဖြစ်ပြီးအာဂရီလိုက်စားမှုဆွဲချက်နဲ့တရားစီရင်မှုကိုရင်ဆိုင်နေရတဲ့နဝက်ရှရစ်ရဲ့ညီလည်းဖြစ်ပါတယ်။လူဦးရေထူထပ်ပြီးကြွဲဝချမ်းသာတဲ့ပန်ဂျက်ပြည်နယ်မှာအရင်ရွေးကောက်ပွဲတွေတုန်းက PMLN ပါတီအကြိမ်များစွာအနိုင်ရရှိခဲ့တဲ့အတွက်ရှာဟာဘတ်ရှရစ်အနေနဲ့ဆယ်စုနှစ်ကြာအောင်ပြည်နယ်ဝန်ကြီးချုပ်အဖြစ်အုပ်ချုပ်ခွင့်ရခဲ့တာပါ။ဒါပေမဲ့ဒီနှစ်ဇူလိုင်လ25ရက်နေ့မှာကျင်းပတဲ့ရွေးကောက်ပွဲမှာတော့အဓိကပြိုင်ဘက်လက်ရှိဝန်ကြီးချုပ်အမရခန်ဦးဆောင်တဲ့ပါတီကိုရှုံးနိမ့်ခဲ့ပါတယ်။တောက်ကြနေကသူတို့ပါတီခေါင်းဆောင်ဖမ်းဆီးခံရမှုဟာဥပဒေနဲ့မညီဘူးလို့ PMLN ပါတီခေါင်းဆောင်တွေကချက်ချင်းတုံ့ပြန်ခဲ့ကြပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာပြီးခဲ့တဲ့တရင်ဘက်ကလှုပ်ခတ်ခဲ့တဲ့ငလျင်နဲ့နောက်ဆက်တွဲဆူနာမီရေလိုင်းဘေးဒဏ်တင်ထားသူအင်ဒိုနီးရှားနိုင်ငံသား39,000ကိုကူညီပေးရေးနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ရမုံငွေ$50.5 million လှူဒန်းဖို့ကုလသမဂ္ဂကပန်ကြားထားပါတယ်။အကူအညီပေးရေးအစီအစဉ်တစ်ခုကိုအင်ဒိုနီးရှားဆူယောအဖွဲ့တွေကသက်ဆိုင်ရာဌာနတွေနဲ့တိုင်ပင်ညှိနှိုင်းပြီးရေးဆွဲထားတယ်လို့ကုလသမဂ္ဂကတောက်ကြနေမှာပြောပါတယ်။အဲ့ဒီအစီအစဉ်ထဲမှာလာမယ့်3လအတွက်နိုင်ငံတကာအသိုင်းအဝိုင်းစီကနေလိုအပ်တဲ့ကူညီထောက်ပံ့မှုကိုထည့်သွင်းထားတာပါ။စတေမလာ28ရက်နေ့ကလှုပ်ခတ်တဲ့ငလျင်နဲ့နောက်ဆက်တွဲဆူနာမီကြီးလမ်းကြောင်းသေဆုံးသူဟာ1500ကျော်သွားပြီဖြစ်ပြီးအပြင်းထန်ဒဏ်ရာရသူ2500လောက်ရှိပါတယ်
။ Atlantic သမုဒ္ဒရာရေပြင်ပိုးပြီးပူနွေးလာတာကြောင့်2019ခုနှစ်အတွင်း Hurricane မုန်တိုင်းအရေအတွက်တိတိတတ်တာများခဲ့ကြောင်းလေးလာချက်အသစ်တစ်ခုကတွေ့ရှိခဲ့ပါတယ်။လူတွေကြောင့်ဖြစ်ရတဲ့ကဘာကြီးပူနွေးမှုကြောင့် Hurricane မုန်တိုင်းတွေဖြစ်လာစေတယ်ဆိုတဲ့အချက်ဟာပထမဆုံးချိန်လေးလာတွေ့ရှိမှုတွေကတစ်ချက်ဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကထုတ်ဝေတဲ့သိပ္ပံကြားထဲမှာဒီလေလာတွေ့ရှိချက်အသစ်ကိုဖော်ပြခဲ့တာပါလာမယ့်နှစ်ပေါင်း90ကနေ100အတွင်းကဘာကြီးပူနွေးမှုဟာပိုပိုပြီးတိုးမြင့်လာမယ်ဆိုရင်နှစ်စဉ်ကြားရောက်နေတဲ့ Hurricane မုန်တိုင်းအရေအတွက်ထက်ပြင်းထန်အားဖြင့်မုန်တိုင်းနှစ်ခုမကပိုပြီးကြားရောက်နိုင်ခြေရှိတယ်လို့ဒီလေလာချက်အသစ်ကခန့်မှန်းထားပါတယ်ဒါအပြင် Hurricane မုန်တိုင်းပိုကြားရောက်မဲ့အန်ဒီယေသာမကလေပြင်းတိုက်ခတ်မှုမြင့်မားပြီးရေကြီးမဲ့အန်ဒီယေလည်းရှိနေတယ်လို့ဆိုပါတယ်2019ခုနှစ်က American ပြည်ထောင်စုမှာ Hurricane မုန်တိုင်းအရေအတွက်အရေနှစ်ကထက်ပိုပြီးများလာခဲ့ပါတယ်ရှင်
Direct from Washington, the voice of America,
VOA. ထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေထုတ်လွှင့်မှာမို့ရိုဟင်ဂျာရေးနဲ့ပတ်သက်တဲ့သတင်းကိုပြပအောင်နားဆင်အောင်ပါ။ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကိုထိထိရောက်ရောက်အရေးမယူလို့ Nobel ရင်းမြစ်ဆုရှင်ဒေါအောင်ဆန်းစုကြည်ခေါင်းဆောင်နဲ့မြန်မာဆိုးရကိုနိုင်ငံတကာကဖိအားတွေဒလဆက်ပေးနေပါတယ်။သူများနိုင်ငံရဲ့ပြည်တွင်းရေးကိုဝင်မဆွဲရေးဆိုတဲ့မူဝါဒချမှတ်ထားတဲ့အာဆီယံနိုင်ငံတွေအပါကပါမြန်မာဆိုးရကိုဖိအားတွေပေးလာနေပါပြီ။ဒီကြောင်းဒေးဗစ်ဘွားရဲ့သတင်းကိုကိုကျော်အောင်လင်းပြောပြပေးပါလိမ့်မယ်ခင်ဗျာ
။ကုလသမဂ္ဂရဲ့အဆိုအရကျောင်းသုံးစာအုပ်ထဲမှာတောင်စန္ဒမူတာထားပြီးတော့ဖော်ပြလောက်တဲ့ရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ဥဆောင်တဲ့အရသာဆိုရကတာဝန်ရှိတဲ့သူတွေကိုအေးမယူပဲဖြစ်နေလို့အိန္ဒိချင်းအာဆီယံနိုင်ငံတွေကပါမြန်မာအစိုးရကိုစိတ်ပြတ်တဲ့အကြောင်းထုတ်ဖော်ပြောဆိုမှုတွေရှိလာနေပါပြီ။အာဆီယံဆိုတာသူများနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ပြီးတော့မဆွတ်ဖက်ရေးဆိုတဲ့မူကိုချမှတ်ထားတဲ့နိုင်ငံတွေဖြစ်ပေမဲ့လည်းမြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေကတရားလွန်လွန်းနေလို့မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်က TRT တူရကီရုပ်မြင်သံကြားနဲ့တွေ့ဆုံမင်းမြန်ခန့်မှာအခုတစ်ပတ်တွင်ပြောခဲ့ပါတယ
်။ We condemn this action.openly
ဒီလုံးရနဲ့ပတ်သက်ပြီးကျွန်တော်တို့ကရှုတ်ချကြအောင်ပွင့်ပွင့်လင်းလင်းပြောခဲ့ပါပြီလူမျိုးတုံးတက်ပြတ်မှုအထီးဖြစ်လာတာကြောင့်မြန်မာကိုကျွန်တော်တို့ရှုတ်ချပါတယ်ဒီကိစ္စမှာစကားလုံးနှောက်အောင်ရွေးပြီးကျွန်တော်တို့ပြောမနေနိုင်ပါဘူးအာဆီယံရဲ့မူဝါဒအရသူများပြည်တွင်းရေးကိုဝင်မဆွတ်ဖက်ရေးဆိုတာချထားပေမဲ့လည်းမြန်မာနိုင်ငံတွင်းမှာဖြစ်ခဲ့တဲ့ကိစ္စကတရားလွန်လွန်းတာကြောင့်ပါကျွန်တော်တို့ရဲ့အမြင်ကိုကျွန်တော်တို့ထုတ်ဖော်ပြောတာပါပဲ
ဒေါ်ဆန်းစုကြည်ကိုလည်းဝန်ကြီးချုပ်မဟာတရားကစာရေးသားပေးပို့ခဲ့တယ်ဆိုပေမဲ့သူစီကိုဘာမှအကြောင်းမပြန်တာကြောင့်စိတ်ပြက်မိတယ်လို့လဲမဟာတရားကဆိုပါတယ်ဒေါ်စုကိုသူဆက်ပြီးတော့မထောက်ခံနိုင်ဘူးလို့လဲပြောပါတယ
် During the time when she was detained we had struggled and tried to get her release
သူဖမ်းခံနေရတော့ကသူ့ကိုပြန်လွတ်ပေးကျွန်တော်တို့ကြိုးပမ်းခဲ့ကြပါတယ်နောက်ဆုံးတော့သူပြန်လွတ်လာခဲ့ပါတယ်ဒါမှမဟုတ်အခုကိစ္စမှာတော့သူကပြောင်းလဲသွားပါပြီရိုဟင်ဂျာတွေပေါ်စစ်တပ်ကနှိမ်နှင်းခဲ့တာနဲ့ပတ်သက်လို့စန့်ကျင်ပြီးပြောတာမှန်သမျှဒေါ်အောင်ဆန်းစုကြည်ကမမြင်ချင်ပါဘူးအခုတော့ရှင်းသွားပါပြီကျွန်တော်တို့သူ့ကိုဆက်ပြီးထောက်ခံမှုတွေမလုပ်တော့ပါဘူ
းစင်ကာပူနိုင်ငံသားဝင်ကြီး VVN Balakrishnan ကလည်း မြန်မာနိုင်ငံကအဖြစ်ပြက်ဟာအခုလိုခေတ်ကာလမှာမဖြစ်သင့်မဖြစ်တတ်တဲ့အခြေအနေလို့ဒီတစ်ပတ်ထဲမှာပဲစင်ကာပူလွှတ်တော်တွင်ပြောခဲ့ပါတယ်။ရိုဟင်ဂျာတွေနှိမ်နင်းခံခဲ့ရတဲ့ကိစ္စကလူတွေကဖန်တီးတဲ့လူသားချင်းစာနာမှုဆိုင်ရာကတ်ဆိုးတစ်ခုဖြစ်ပြီးအရှေ့တောင်အာရှတဝန်းလုံးနဲ့အရှေ့တောင်အာရှကိုပါကျော်လွန်ပြီးချိမ့်ချောက်နေတဲ့ပြဿနာဆိုတာရှင်းပါတယ်လို့လည်းစင်ကာပူနိုင်ငံသားဝန်ကြီးကပြောပါတယ်။အခုလိုပြောဆိုမှုဟာအာဆီယံရဲ့ယက်တီချက်ပြောင်းလဲလာတဲ့လက္ခဏာတစ်ရပ်လို့မျှော်လင့်နိုင်ပေမဲ့လည်းအပြောတွေမကလှုပ်ဆောင်မှုပါလိုက်လာဖို့လိုအပ်တယ်လို့ Amnesty International နိုင်ငံတကာလူငယ်ချမ်းသာကွင့်အဖွဲ့ကမြမအေးသူတေသည် Laura Hyde ကဆိုပါတယ
် I think it's really significant actually that we're starting to see ASEAN states talk about the situation in Myanmar but
မြမနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေကစပြီးပြောဆိုလာကြတာကိုကျမတို့မြင်ရတာတကယ်ပဲထူးခြားတဲ့ကိစ္စလို့ကျမထင်ပါတယ်ဒါပေမဲ့လည်းအခုမှပြောလာတဲ့ကိစ္စကတော့နည်းနည်းနောက်ကျနေပြီလို့ကျမထင်ပါတယ်ဘာကြောင့်လဲဆိုတော့ရိုဟင်ဂျာတွေကိုအပြင်းထန်နှိမ်နင်းခဲ့တာကတစ်နှစ်ကျော်ရှိပါပြီအခုချိန်ထိအာဆီယံအဖွဲ့ကထိရောက်တဲ့ဆောင်ရွက်မှုတွေတခုမှမလုပ်သေးပါဘူးရိုဟင်ဂျာပြည်ထောင်စုတရားဝင်ဆွေးနွေးပြောဆိုတာတောင်မရှိသေးပါဘူ
းမြန်မာဆိုကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှတ်မပြုပါဘူးရိုဟင်ဂျာရွာသား၁၀ဦးအသက်ခံခဲ့ရတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ဖို့ကြိုးပမ်းတဲ့ Reuters သတင်းသမားကိုဝါလုံးနဲ့ကိုကျော်စိုးတို့ကလည်းနိုင်ငံတော်လွှတ်ဝက်ချက်ဥပဒေနဲ့ညီဆွနယ်ဆိုပြီးတော့1900ချထားပါတယ်ကုလသမဂ္ဂနဲ့ ICC နိုင်ငံတကာပြစ်မှုခုံရုံးကမြန်မာစစ်ကောင်းဆောင်တွေကိုအ мян ဆုံးလာပြီးတော့ဖမ်းဆီးပေးပါဆိုပြီးအောက်ကလတုန်းကရန်ကုန်မြို့လယ်ကောင်မှာဆန္ဒပြခဲ့သူကိုထင်ကျော်ကိုလည်းဖမ်းဆီးထားပါတယ
်ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်အခုတော့ထိုင်းနိုင်ငံကသတင်းတစ်ပုဒ်ကိုဆက်ပါမယ်ထိုင်းနိုင်ငံမှာအခုအောက်တိုဘာလဇန်မှာစတင်ခဲ့တဲ့စစ်စီ21လို့အမည်ပေးထားတဲ့ဖမ်းဆီးမှုတွေအတွင်းမှာမြန်မာနိုင်ငံသားတွေပါဝင်နိုင်ငံသား2000ကျော်ကိုလူဝင်မှုဥပဒေအရဖမ်းဆီးခဲ့ပါတယ်။အကြောင်းစုံကိုထိုင်းမြန်မာနယ်စပ်ကနေ VOA သတင်းတောက်မတ်အေးမှသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
။အောက်တိုဘာလ5ရက်နေ့တောက်ကြာနေ့မှာပဲဘန်ကောက်မြို့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကဘာလက်ခရီးသွားနဲ့ဆိုင်တဲ့ရဲတပ်ဖွဲ့ဝင်တွေလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနအရေးပေါ်191ရဲဌာနတို့ပူးပေါင်းပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါ။ဒီသတင်းစာရှင်းလင်းပွဲမှာရဲဘော်ချုပ်ကြီးစူရချေထပ်ဖန်ကနိုင်ငံသား2000ကျော်ကိုဖမ်းဆီးအရေးယူခဲ့ကြအောင်အခုလိုပြောသွားပါတယ်အော်တိုဘာလ5ရက်နေ့မှာပဲဘန်ကောက်မြို့နယ်ပွေကွန်နဲ့ရချတာဖိစစ်နယ်မြေနေမှာတွင်နိုင်ငံသား80ကျော်ကိုဖမ်းဆီးခဲ့ပါတယ်အဓိကနိုင်ငံကူးလက်မှတ်တပ်တန်းကျော်လွန်နေထိုင်နေတဲ့ overstay ဖြစ်နေတဲ့သူတွေဖမ်းဆီးခဲ့ကြအောင်ဗီဇာကုန်ပေမဲ့စက်နေထိုင်တဲ့သူတွေများတဲ့အကြောင်းပြောသွားပါရယ်စစ်စင်ရဲ့အမှတ်21လို့အမည်ပေးထားတဲ့အော်တိုဘာလအတွင်းဖမ်းဆီးမှုတွေမှာနိုင်ငံသား2293ဦးဖမ်းဆီးခံခဲ့ရပြီးနိုင်ငံသားတွေနေထိုင်နေတဲ့နယ်မြေတွေမှာဈေးရောက်နေတဲ့နိုင်ငံသားအလုပ်သမားတွေကိုပါဖမ်းဆီးခဲ့ပါရယ်ဖမ်းဆီးခံရတဲ့နိုင်ငံသားအများစုဟာတရုတ်အိန္ဒိယအာဖရိကနဲ့မြန်မာလားအိုနိုင်ငံတွေကအများစုဖြစ်တယ်ဆိုပြီးသူကဆိုပါရယ်ဒီအပိုင်းအတွင်းမှာပဲထိုင်းရဲတပ်ဖွဲ့ကဝင်ရောက်စစ်ဆေးတဲ့နေရာတွေဟာအလုံယုံစက်ယုံနေမဟုတ်ပဲနိုင်ငံတကာပုဂ္ဂလိကကျောင်းတွေဟိုတယ်တွေနိုင်ငံသားအများစုနေထိုင်ရာတိုက်ခန်းတွေနဲ့စားသောက်ဆိုင်တွေကိုပါဝင်ရောက်စစ်ဆေးဖမ်းဆီးခဲ့တာဖြစ်ပါတယ်။အောက်တိုဘာလ3ရက်နေ့ကတော့ထိုင်းမြန်မာနယ်စပ်ကမြန်မာတွေအများစုနေထိုင်နေတဲ့ရပ်ကွက်တွေကိုစစ်ဆင်ရေးလုပ်ပြီးဖမ်းဆီးခဲ့ပါတယ်။ဒီအပိုင်းအတွင်းမှာတော့ဗန်ကောက်ချင်းမိုင်မဲဆောက်စတဲ့နေရာတွေမှာအဓိကအဖမ်းဆီးတွေလုပ်လာတာလည်းဖြစ်ပါတယ်ရှင်။
တော်ရရှင်များရှင်မြန်မာနိုင်ငံမှာနိုင်ငံသားရဲ့ရောင်းချမှုတွေကိုမကြသေးခင်ကစလို့ထိန်းချုပ်လိုက်တဲ့အတွက်ဝေဖန်တဲ့တွေထွက်ပေါ်နေပါတယ်စနစ်တကျတင်သွင်းဖြန့်ချီဖို့ရည်ရွယ်ပြီးအရင်ကတည်းကရှိနေတဲ့အမိန့်ကိုလက်တွေကျင့်သုံးလိုက်တာလို့တာဝန်ရှိသူတွေကပြောကြပေမဲ့လို့လည်းစီဝါရေးကျန်းမာရေးအရာရိုက်ခတ်မှုတွေရှိလာမှာကိုလည်းစိုးရိမ်နေကြပါတယ်နိုင်ငံသားရဲ့တွေကန့်တတာဟာကောင်းတဲ့အစီအစဉ်တစ်ခုလို့ဆိုနိုင်ပါသလားနောက်ဆက်တွဲအစိုးအကောင်အကျိုးဆက်တွေဘာတွေရှိလာနိုင်တယ်လဲဆိုတာတွေကိုတော့VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။စနေနေ့ညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရဆိုလို့ရှိရင်ဒီကနေ့ည9:00မတိုင်ခင် VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရခင်ဗျာအခုတော့နိုင်ငံတကာသတင်းတွေကိုဆက်ပါမယ်ရုရှားလို့လေကြောင်းရန်ကာကွယ်ရေးအစ်စ်မြင့်ဒုံးကျည်စနစ်တွေကိုအိန္ဒိယကဝယ်ယူမဲ့သဘောတူညီချက်လက်မှတ်ရေးထိုးပြီးသွားပြီဖြစ်ပါတယ်ဒေါ်လာ5ဘီလီယံတန်ဖိုးရှိတဲ့ဒီဒုံးကျည်စနစ်တွေဝယ်ယူတာကြောင့်အမေရိကန်ရဲ့တန်ခတ်အရေးယူမှုနဲ့လည်းရင်ဆိုင်ရနိုင်ချေရှိနေပါတယ်နယူးဒေလီမြို့ကနေအာယနာပရစီရှာပြဖို့ထားတဲ့သတင်းတော်ကိုကိုကျော်ကျော်သိန်းဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်အိန္ဒိယနိုင်ငံကိုသွားပြီးဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ထိပ်သီးအစည်းအဝေးလုပ်ကြတာနဲ့အမျှ S-400 မြေပြင်ကနေဝေဟင်ပစ်ဒုံးကျည်စနစ်တွေဝယ်ယူရေးသဘောတူညီချက်ကိုနှစ်နိုင်ငံကြားတောက်ကြနေကပဲသဘောတူလက်မှတ်ရေးထိုးလိုက်တာပါထိပ်သီးအစည်းအဝေးပြီးခေါင်းဆောင်နှုတ်ဦးပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ဒီသဘောတူညီချက်ကိစ္စကိုဘာမှထည့်ပြောမသွားကြပါဘူးရုရှားနဲ့အိန္ဒိယကြားစိတ်ချယုံကြည်ရတဲ့အထူးဆက်ဆံရေးရှိထားတယ်လို့ဝန်ကြီးချုပ်မိုဒီကပြောပါတယ
် Hamari special or privileged strategic partnership ကို lagatar nayi urja
ရုရှားဟာနှစ်ပေါင်းများစွာအိန္ဒိယနိုင်ငံဘက်ကရပ်တည်ပေးခဲ့ပြီးအိန္ဒိယရဲ့ဖွံ့ဖြိုးတိုးတက်မှုတမိုင်းကြောင်းမှာအရေးပါတဲ့အခန်းကဏ္ဍကရှိခဲ့ပါတယ
်သမ္မတဘူတင်ကလည်းအိန္ဒိယနိုင်ငံနဲ့ဆက်ဆံရေးကိုထိတ်တန့်ဦးစားပေးတစ်ခုအဖြစ်သတ်မှတ်ထားပြီးနိုင်ငံတကာအဓိကကြတဲ့ကိစ္စရပ်တွေမှာနှစ်နိုင်ငံကြားတူညီတဲ့ရည်တည်ချက်ရှိပါတယ်လို့ရုရှားဘာသာနဲ့ပြောပြီးစကားပြန်ကဘာသာပြန်ပေးထားပါတယ
် When discussing international agenda we have confirmed that Russia and India adhere
နိုင်ငံတကာကိစ္စရပ်တွေကိုဆွေးနွေးတဲ့အခါကမ္ဘာလုံးဆိုင်ရာအဓိကကြတဲ့ကိစ္စရပ်တွေမှာရုရှားနဲ့အိန္ဒိယတို့ကြားတူညီတဲ့ဒါမှမဟုတ်ညီညွတ်တဲ့သဘောထားရည်တည်ဆွဲကင်ကြတယ်ဆိုတာကျွန်တော်တို့အခိုင်အမာအတည်ပြုထားပါတယ်
။ခေါင်းဆောင်တို့ထိပ်သီးစည်းဝေးပွဲအပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်ထဲမှာတော့ဒုံးကျည်ကာကွယ်ရေးစနစ်ဝယ်ယူရေးသဘောတူညီချက်ကိုနှစ်ဖက်လုံးကကြိုးဆိုထားပါတယ်။လေကြောင်းရန်ကာကွယ်ရေးစနစ်ဝယ်ယူတာဟာပြီးခဲ့တဲ့နှစ်ကပြဋ္ဌာန်းထားတဲ့အမေရိကန်ဥပဒေကိုချိုးဖောက်တဲ့တိသာထင်ရှားတဲ့အကြောင်းအဝယ်တစ်ခုဖြစ်လိမ့်မယ်လို့အမေရိကန်ကသတိပေးထားပါတယ်။အဲ့ဒီဥပဒေအရရုရှားရဲ့ကုန်သွယ်ရေးနဲ့ထောက်လန်းရေးကဏ္ဍတွေနဲ့အကြောင်းအဝယ်လုပ်တဲ့နိုင်ငံတွေကိုအမေရိကန်ကတန်ခတ်အရေးယူနိုင်တာပါနယူးဒေလီကအမေရိကန်တန်ယုံပြောခွင့်ရဂျီနီလီကတော့ဒီဥပဒေဟာမိမိတို့ရဲ့မဟာမိတ်တွေဒါမှမဟုတ်လက်တွဲဘက်နိုင်ငံတွေရဲ့စီးရေးစွမ်းရည်ကိုထိခိုက်ပျက်စီးစေဖို့ရည်ရွယ်တာမဟုတ်ပါဘူးလို့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်အခုသဘောတူညီချက်ပေါ်ပြောခွင့်ရကအမှတ်ချက်ပေးပြောဆိုတာမရှိပေမဲ့ကင်းလွတ်ခွင့်ပြုဖို့စဉ်းစားချက်တိုင်းဟာအယောင်ဝယ်တစ်ခုချင်းစီအပေါ်မှာမူတည်တယ်လို့ဆိုပါတယ်ဒီလိုအယောင်ဝယ်မျိုးပေါ်သမ္မတထရမ့်အစိုးရစီကနေကင်းလွတ်ခွင့်ရဖို့အာမခံချက်မရှိဘူးလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဒီလိုအလားတူဒုံးကျည်ကာကွယ်ရေးစနစ်မျိုးကိုပဲတရုတ်စစ်ဘက်ကဝယ်ယူချိန်တုန်းကတော့အမေရိကန်ကတန်ခတ်အရေးယူခဲ့တာပါ။ S-400 ဒုံးကျည်ကာကွယ်ရေးစနစ်ဟာရုရှားရဲ့အဆင့်အမြင့်ဆုံးတာဝေးပစ်မြေပြင်ကနေဝေဟင်ပစ်ဒုံးကျည်စနစ်ဖြစ်ပြီးရန်သူလေယာဉ်တွေကိုမြေပြင်ကနေပစ်ချနိုင်ပါတယ်။အိန္ဒိယဟာကမ္ဘာပေါ်မှာလက်နဲ့အများဆုံးဝယ်ယူတဲ့နိုင်ငံဖြစ်ပြီးရုရှားနိုင်ငံကနေအများဆုံးဝယ်ယူတာပါ။မကြသေးခင်နှစ်တွေအတွင်းမှာတော့အမေရိကန်စီကနေအိန္ဒိယကလက်နဲ့ဝယ်ယူတာလည်းတိတိတတ်တာပိုများလာပြီးလွန်ခဲ့တဲ့10နှစ်အတွင်းဒေါ်လာ15ဘီလီယံဘူးတိအယောင်းဝယ်ရှိခဲ့ပါတယ်။အိန္ဒိယနဲ့ရုရှားနှစ်နိုင်ငံကြားသဘောတူညီချက်8ခုကိုလက်မှတ်ရေးထိုးခဲ့ကြပြီးအဲ့ဒီအထက်မှာအိန္ဒိယအတွက်နျူကလ িয়ার ဓာတ်ပစ်စက်ရုံ6လုံးတည်ဆောက်ပေးဖို့နဲ့အာကာသတွေကိုလူလိုက်ပါတဲ့အာကာသယာဉ်တွေပို့လွှတ်နိုင်ရေးအိန္ဒိယအာကာသအေဂျင်စီနဲ့ပူးပေါင်းဆောင်ရွက်ဆိုင်ရာသဘောတူညီချက်တွေလည်းပါဝင်ပါတယ်ခင်ဗျာ
ခုကြောကြောသိမှာခင်ဗျာသူတော်ရှင်များခင်ဗျာ2018ခုနှစ်ငြိမ်းချမ်းရေးနိုဘယ်ဆုကိုကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကဆရာဝန်တဦးနဲ့လိန်အကျန်းဖက်မှုခံရသူရာဇီဒီအမျိုးသမီးတဦးတို့ကိုပူးတွဲပြီးတော့ချီးမြှင့်ဖို့ရွေးချယ်လိုက်ပါတယ်သူတို့နှစ်ဦးဟာလိန်အကျန်းဖက်မှုကိုစစ်လက်နက်တစ်ခုဖြင့်အသုံးပြုတာကိုတိုက်ဖြတ်တဲ့နေရာမှာတက်တက်ကြွကြွဆောင်ရွက်ခဲ့ကြတဲ့အတွက်အခုလိုရွေးချယ်လိုက်တာဖြစ်တယ်လို့နော်ဝေးနိုဘယ်ကော်မတီကပြောဆိုပါတယ်။ Jeff Caster ပြဖို့ထားတဲ့သတင်းတော်ကိုအခြေခံပြီးတော့အသေးစိတ်ကိုဥကြောစံသာတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ The Norwegian Nobel Committee has decided to award the Nobel Peace Prize for 2018 to Denis Mukwege and Nadia Murad for their efforts to end the use of sexual violence as a weapon of war and armed conflict. Both laureates have made a crucial contribution.
2018ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကို Dennis Mukwege နဲ့ Nadia Murad ကိုချီးမြှင့်ဖို့ Norway Nobel Committee ကဆုံးဖြတ်လိုက်ပါတယ်။လိန်ကျန်းဖတ်မှုကိုလက်နက်ကင်ပဋိပက္ခတွေအတွင်းစစ်သုံးလက်နက်အဖြစ်သုံးချမှုကိုအဆုံးသတ်နိုင်အောင်သူတို့ရဲ့အားထုတ်မှုအတွက်ဒီလိုရွေးချယ်တာဖြစ်ပါတယ်။ဒီလိုစစ်ရာဇဝတ်မှုမျိုးကိုတိုက်ဖြတ်ရေးအတွက်အလေးထားဆောင်ရွက်နေတဲ့နေရာမှာအခုစုရွေးချယ်ခံရသူ2ဦးစလုံးဟာအရေးကြီးတဲ့နေရာကပါဝင်ခဲ့ကြပါတယ်။
Nobel Prize Committee ဥက္ကဋ္ဌ Barry Rees Anderson တောက်ကြန်နေက Stockholm မြို့မှာကျင်းပသွားတာဖြစ်ပါတယ်။သူကိုယ်တိုင်ဆေးရုံမှုကျွလွန်တာခံခဲ့ရသူတူဖြစ်တဲ့ Nadia Murad ဟာလိင်အကျံဖက်မှုခံရတာကိုဆက်ပြီးနှုတ်ဆက်နေကြတဲ့အမျိုးသမီးတချို့ရဲ့လူမှုရေးအစီအလာကိုချိုးဖောက်ညှဉ်းဆန်ပြီးသူနဲ့တကွာတခြားသူလိုပဲလိင်အကျံဖက်ခံခဲ့ရသူရဲ့ကိုယ်စားဖော်ထုတ်ပြောဆိုခဲ့တာဟာသူမတူတဲ့ရဲစွမ်းသတ္တိကိုပြသလိုက်တာဖြစ်တယ်လို့ဆိုပါတယ်။Nadia Murad ဟာအီရတ်နိုင်ငံမြောက်ပိုင်းကယာဇီဒီအမျိုးသမီးတူဖြစ်ပါတယ်2014ဩဂုတ်လတုန်းကသူတို့နေထိုင်တဲ့ကျေးရွာကို IS အကြမ်းဖက်သမားတွေတိုက်ခိုက်ပြီးယာဇီဒီတွေကိုမျိုးတွန်းအောင်စက်ဖြတ်ခဲ့ပါတယ်ရာပေါင်းများစွာရဲစက်စက်ဖြတ်ခံရနေရွယ်တဲ့အမျိုးသမီးတွေနဲ့အရွယ်မရောက်သေးတဲ့မိန်းကလေးတွေကိုတော့လင်းကျွန်းတွေအဖြစ်ဖမ်းဆီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ် Murad ဟာ IS အကြမ်းဖက်သမားများစွာတို့ရဲ့အကြိမ်ကြိမ်မတိမ်ပြုကျင့်တာတခြားမဖွဲ့မရလုပ်တာတွေကိုခံခဲ့ရပြီးတဲ့နောက် IS တို့အဓိပ္ပာယ်ဖွင့်ဆိုထားတဲ့အတိုင်းအမှုန်တရားကိုအခြေခံပြီးလူမဆန်ရက်စက်တဲ့အစ္စလမ်ဘာသာတွေကိုမဝီရင်စက်ပစ်မယ်လို့ထင်ချောက်ခံခဲ့ရသူဖြစ်ပါတယ်။သူ့လိုပဲဘဝတူယဇီဒီမင်္ဂလေးစုစုပေါင်း3000ခန့်ရှိခဲ့ပါတယ်။နောက်3လအကြံမှာတော့သူထွက်ပြေးလွတ်မြောက်သွားခဲ့ပြီးတဲ့နောက်သူ့ရဲ့ဆိုးရွားတဲ့အတွေ့အကြုံတွေကိုဖော်ထုတ်ပြောကြားခဲ့တာပါ။အဲဒီနောက်2016ခုနှစ်သူအသက်23နှစ်အရွယ်မှာကုလသမဂ္ဂရဲ့လူကုန်ကူးခံရသူတွေရဲ့ဂုဏ်သိက္ခာဆိုင်ရာဂုဏ်သူဆောင်သံမကြီးအဖြစ်ခန့်အပ်ခြင်းခံခဲ့ရပါတယ်။အခုအသက်25နှစ်အရွယ်မှာတော့သူဟာလူမျိုးတွန်းသက်ဖြတ်မှုနဲ့တခြားရက်စက်ကြံ့ကြုံမှုတွေမှာဒုက္ခခံခဲ့ရသူအမျိုးသမီးတွေကိုကူညီဖို့ Nadia Initiative ကိုတည်ထောင်လာသူတူဖြစ်နေပါပြီ။သူရဲ့စွမ်းဆောင်ချက်နဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှူးချုပ် Antonio Guterres ကအခုလိုမှတ်ချက်ချပါတယ်
။ Murad ရဲ့ခွန်အားရှိတဲ့စော်အုပ်မှုဟာကဘာတဝန်းကလူရေစီကိုရောက်ရှိခဲ့ပြီးသူနဲ့တခြားအမျိုးသမီးတွေအများပြပေါ်ကျူးလွန်ခဲ့တဲ့ဆိုးရွားတဲ့ယာဇဝတ်မှုတွေကိုကုလသမဂ္ဂစုံစမ်းစစ်ဆေးရမှာအထူးအရေးပါခဲ့ပါတယ်
။တပ်ဖွဲ့မီယာအထူးကူဆရာဝန်တူဖြစ်သူ Dennis Mukwege ကတော့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာလိင်အကြမ်းဖက်မှုခံရတဲ့သူတွေကိုဘဝတစ်ချောင်းလုံးအကူအညီပေးလာခဲ့သူဖြစ်ပါတယ်။လူပေါင်း6သန်းလောက်စီဆုံးခဲ့ရတဲ့ကွန်ဂိုနိုင်ငံရဲ့ရှေလျားလှတဲ့ပြည်တွင်းစစ်မှာလင်းကျမ်းဖက်မှုခံရသူဒုက္ခသည်လူနာထောင်ပေါင်းများစွာတို့ကိုအကူအညီပေးနေခဲ့ပါတယ်။ဒါအပြင်စစ်ပွဲတွေလက်နက်ကင်ပဋိပက္ခတွေအတွင်းလင်းကျမ်းဖက်မှုကိုအဆုံးသတ်ဖို့ကဘာစီအောင်ဆောင်ရွက်နေသူတွေလည်းဖြစ်ပါတယ်။သူ့ရဲ့အခြေခံမူဝါဒကတော့ Justice is everyone's business တရားမျှတမှုရရှိရေးဟာလူသားတိုင်းရဲ့တာဝန်ဖြစ်တယ်ဆိုတာပါပဲ။သူနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းမှူးချုပ် Guterres က
သူဟာလက်နက်ကင်ပဋိပက္ခအတွင်းပိတ်မိပြီးမရင်းကျင်တာနိုင်ထက်စီးနေလောက်တာနဲ့ကြောက်မဲ့ဖွယ်မတော်မတရားမှုတွေကြုံတွေ့ခဲ့ရတဲ့အမျိုးသမီးတွေရဲ့အခွင့်အရေးတွေအတွက်ကြောက်ရွံ့မှုမရှိဘဲစွန့်ဆောင်ခဲ့သူတူဖြစ်ပါတယ်။သူ့အသက်အန္တရာယ်ချိန်ချောက်ခံရမှုတွေကြားကသူ့ရဲ့ဆေးရုံဟာမတရားပြုကျင့်ခံရသူတွေအဖို့ကွန်းခိုစရာဖြစ်ခဲ့ပါတယ်
။ဒီနှစ်ချီးမြှင့်တဲ့ငြိမ်းချမ်းရေးနိုဘယ်ဆုဟာ Alfred Nobel ရဲ့ဆန္ဒနဲ့အကန့်ညီဆုံးဖြစ်အောင်ဖန်တီးထားတာဖြစ်တယ်လို့လည်း Nobel ဆုရွေးချယ်ရေးကော်မတီရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။လက်ရှိဆုကြေးပမာဏကတော့ American Dollar 1.3% ဖြစ်ပါတယ်ခင်ဗျာ
။ဦးကျော်စန်သာတင်ပြသွားတာဖြစ်ပါတယ်။အခုမနေ့အတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ VOA American အတန်ကစနေနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 29 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာကုစုရေမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုထုတ်လွှင့်နေစေမီတာလှိုင်းနေအပြင်လိုင်းလက်မီတာ190 kHz 1595ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်ကောကသတင်းမီဒီယာတွေမှာရေးသားထားတဲ့မြန်မာနိုင်ငံအကြောင်းကောင်းထုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာအပြင
်အလီဂျာဗန်ကစပြီးတော့ဒီလေဆာကိုစမ်းတက်ပြီးတော့ပြခဲ့ပါသူကဘဲလ်လက်မှာလုပ်ခဲ့တာပါအခုရတဲ့ဒေါက်တာအာတာ SK
ဒါကတော့သိပ္ပံနဲ့ဤပညာကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်နောက်ပိုင်းမှာမျိုးသမီးကဏ္ဍကိုလည်းထုတ်လွှင့်ပေးဦးမှာပါအခုတော့နောက်ထပ်သတင်းလွှာတဲ့ပုဂ္ဂိုလ်တင်ဆက်ပေးပါဦးမယ်။ရုပ်ရှင်ပိတ်ကားတွေပေါ်မှာမြင်တွေ့ရလိမ့်မရှိတဲ့ဒုက္ခတွေတွေအကြောင်းရိုက်ခုထားတဲ့ရုပ်ရှင်ပွဲတော်တစ်ခုကိုကင်ညာနိုင်ငံမှာကျင်းပခဲ့ပါတယ်။စီရီနာဝန်ထမ်း Film Aid အဖွဲ့ကနိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ AI နဲ့ပူးတွဲပြီးတော့စီစဉ်တဲ့အဲ့ဒီပွဲတော်အတွင်းမှာဒုက္ခတွေကိုယ်တိုင်ထုတ်လုပ်ထားတဲ့ပြပရောက်ဒုက္ခတွေအကြောင်းရိုက်ခုထားတဲ့ဇလန်းတို့တွေရွေးချယ်ပြသခဲ့တာဖြစ်ပါတယ်။ဂျွန်ကာမီNairobi ကနေပြပို့ထားတဲ့သတင်းတော်ကိုနန်းလောင်ပြောပြပေးပါလိမ့်မယ်ခင်ဗျာ
။ကင်ညာမှာကျင်းပတဲ့ရုပ်ရှင်ပွဲတော်မှာပြသနေတဲ့ဇာတ်ကားတွေထဲကတစ်ခုကတော့ The Other The Dub ဆိုတဲ့၅မိနစ်သာရှိတဲ့မှတ်တမ်းကပါ။ကင်ညာနိုင်ငံအနောက်မြောက်ဘက်မှာရှိတဲ့ The Dub ဒုက္ခတဲ့စခန်းကအဖြစ်မှန်တွေကို Abdiriyazat Jama Shaya ကရိုက်ကူးထားတာပါ။ Somalia နိုင်ငံနဲ့နယ်စပ်မှာရှိတဲ့ဒီဒုက္ခတဲ့စခန်းမှာဒုက္ခသည်ပေါင်း၅သိန်းထက်မနည်းခိုးလုံနေတာပါ။ဒီစခန်းမှာရရှိအခြေချနေထိုင်နေရတာကိုစန့်ကျင်မှုတွေရှိနေတယ်လို့ပဲစခန်းတွင်းကကွဲပြားတဲ့လူမှုစီးပွားရေးအကြောင်းကိုရိုက်ပြထားပါတယ်။နောက်တစ်ခါကတော့ Mark Miner ဖန်တီးထားတဲ့ Neophobia ဆိုတဲ့ပွဲတော်တစ်ခုအကြောင်းရိုက်ပြထားတဲ့ကပါ။ဒီကားမှာတော့လမ်းဟောင်းကြီးအတိုင်းလောက်ကန်ရတာကိုအယူဆွဲနေတဲ့အမျိုးသမီးတစ်ယောက်အကြောင်းဖြစ်ပါတယ်။ရုပ်ရှင်ရိုက်ကူးတင်ဆက်သူ Mark Miner ကဒီလိုတင်ပြခွင့်ရတဲ့အပေါ်ဝမ်းသာအားရအခုလိုပြောပါတယ
်။ I'm really glad for Filmmate that they've closely
စကားနဲ့မှာကိုလိုနေထိုင်နေကြတဲ့ဒုက္ခသည်တွေရဲ့လူနေမှုဘဝတွေသူတို့ရင်ဆိုင်ကြော်ဖြတ်ရတဲ့ခံစားချက်တွေအကြောင်းနီးနီးကပ်ကပ်ရိုက်ပြထားတာတွေကို Film 8ရုပ်ရှင်ပွဲတော်မှာပြသခွင့်ရတဲ့အတွက်သိတ်ကိုအားရကျေနပ်မိပါတယ
်။ Film 8 International ဟာလူမှုရေးအဖွဲ့အစည်းတစ်ခုဖြစ်ပြီးလူမှုဘဝထက်ကအကြောင်းအရာတွေကိုရုပ်ရှင်တွေသတင်းဌာနတွေကတဆင့်အသိပညာပေးနေတဲ့အဖွဲ့ဖြစ်ပါတယ်။ဘေးဖယ်ခံထားရတဲ့လူမှုအတိုင်းဝိုင်းနေရွှေပြောင်းဒုက္ခတွေတွေကိုစိတ်ဓာတ်တက်ကြွလာအောင်အားပေးတိုက်တွန်းတဲ့အနေနဲ့ကင်ညာနိုင်ငံမှာနှစ်စဉ်နှစ်တိုင်းဒီရုပ်ရှင်ပွဲတွေကိုကျင်းပပါတယ်။ဒီနေ့ရုပ်ရှင်ပွဲတော်မှာတော့ Dadab နဲ့ Kakuma ဒုက္ခတွေစခန်းနဲ့ Nairobi မြို့မှာပြသတာပါ။ Film 8အဖွဲ့က Director Stella Sweet ကသူ့ရဲ့ရည်မှန်းချက်ကိုအခုလိုရှင်းပြပါတယ်
။ The various things that we hope to achieve one is that
ဒီရုပ်ရှင်ပွဲတော်ကနေကျမတို့မြင်မှန်းထားတာတွေအများကြီးရှိပါတယ်။ကင်းကနန်ချက်လက်တွေမှာအရေးအတွက်တွေအများကြီးဖော်ပြခံနေရတဲ့ဒုက္ခသည်တွေရဲ့မျက်နှာတွေကိုလူတွေတကယ်ပဲတွေ့မြင်ပြီးသူတို့ဘယ်သူဘဝဖြစ်တယ်ဘလို့နေထိုင်ရှင်သန်နေရတယ်ဆိုတာကိုခံစားနားလည်ဖို့ပါပဲ။နောက်ပြီးအတိတ်ပဲအသေးချာနားမလည်ဘဲနဲ့ဒုက္ခသည်တွေကိုကာလတော်ကြအောင်လက်ခံထားကြတဲ့ကင်ညာနိုင်ငံသားတွေနဲ့ဒီအကြောင်းကိုစပြီးပြောဆိုဆွေးနွေးဖို့ဖြစ်လာတာပါ။
မြို့တော် Nairobi က IMAX ရုပ်ရှင်ရုံမှာပြတဲ့ပွဲကိုလာကြည့်တဲ့ Wambui Mumbai ကလည်းသူ့ရဲ့အတွေ့အကြုံကိုအခုလိုပြန်ပြောင်းပြောပြပါတယ
် The main lesson or the main thing I've picked is that we shouldn't segregate refugees
ကျွန်မရလိုက်တဲ့သတင်းစကားကတော့ဒုက္ခသည်တွေကိုခွဲခြားထားတာမျိုးမလုပ်သင့်ဘူးဆိုတဲ့အချက်ပါဒုက္ခသည်တွေကိုကိုယ်နဲ့မတူတဲ့သတ္တဝါတွေလူမဟုတ်တဲ့လူမျိုးဆက်ဆံဖို့မသင့်ပါဘူးကျွန်မတို့အားလုံးဟာလူတွေပဲဖြစ်ပါတယ်သူတို့ရင်ဆိုင်ကြော်လွှားနေရတဲ့ရုန်းကန်မှုတွေကလည်းကျွန်မတို့ရင်ဆိုင်ကြော်လွှားနေရတဲ့လူမျိုးအတူတူပါပဲ
ဒုက္ခသည်စခန်းနဲ့မြို့တော် Nairobi မှာပြသမဲ့ရုပ်ရှင်ပွဲတော်မှာဒုက္ခသည်တွေရဲ့ဇလန်းတွေနဲ့သူတို့ရဲ့အတွေ့အမြင်တွေကိုဇောင်းပေးထားတဲ့ကားတွေကိုပြသဖို့စုပေါင်းဆွေးနွေးညှိနှိုင်းပြီးမှအကြံပြုခဲ့ကြတာဖြစ်ပါတယ်။ Film 8အဖွဲ့ကနေရွှေပြောင်းဒုက္ခသည်50ထက်မနည်းကိုရုပ်ရှင်ရိုက်ကူးရေးသင်တန်းတွေနှင်ဆက်ပေးနေတာနဲ့အမျှ The Other Debab ဆိုတဲ့ကားမျိုးတွေလည်းဆက်ပြီးတော့ထွက်လာဖို့ရှိနေပါတယ်ရှင
်။နန်းလောင်ပြောပြသွားတာဖြစ်ပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားထားတဲ့စိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းကိုကောင်းနှုတ်တင်ပြပေးပါမယ်။ဆောင်ထင်းရမယ်ကြည်ဝေတိခအရာဒေါအောင်ဆန်းစုကြည်နေနဲ့ရွေးညာရေးကိစ္စမှာကျူးလွန်ခဲ့တဲ့အမှားတွေပေါ်ပြုပြင်ရအောင်မယ်ဆိုတဲ့ခေါင်းစဉ်နဲ့အန်တိုနီဝဲရေးသားထားတဲ့သဘောထားအမြင်ဆောင်းပါးကို The Conservation Online စာဆောင်မှာဖတ်ရှုရပါတယ်အခုဆိုရင်မြန်မာခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဟာအဖက်ဖက်ကနေဝေဖန်တိုက်ခိုက်မှုတွေနဲ့ကြုံနေရပါတယ်ပြည်ပမှာဆိုရင်နိုင်ငံရေးပြောင်းလဲမှုနဲ့စီးပွားရေးရှင်းမတိုးနောက်မဆုတ်ဖြစ်နေတာတွေ ဝန်ဆောင်မှုနဲ့မူဝါဒရေးရာကိစ္စတွေမှာတိုးတက်မှုမရှိတာတွေသတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေါ်ဖိနှိပ်နေတဲ့ဖြစ်ရပ်တွေကြောင့်ပြစ်တင်ဝေဖန်ခံရမှုတွေကတိုးလာနေတာပါနိုင်ငံတကာအလဲမှာလဲသူမရဲ့ဂုဏ်သတင်းဟာတော်တော်ကိုဆိုးရွားထိခိုက်နေပါတယ်ဒီမိုကရေစီနဲ့လူခွင့်ရေးကြိုးပမ်းခဲ့မှုကြောင့်15နှစ်တာအကျဉ်းချခံခဲ့ရတာကြောင့်နေချင်းညချင်းကမ္ဘာတဝန်းမှာလေးစားကြည်ညိုခံရသူဖြစ်လာပါတယ်အခုချိန်မှာတော့သူမဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုနဲ့လူမျိုးတုံးတပ်ဖြတ်မှုကိုအားပေးသူလို့ရှုမြင်တာကိုခံနေရပါတယ်သူမအာဏာရရှိခဲ့ပြီးနှစ်နှစ်ခွဲအကြာမှာအပြင်းထန်ဝေဖန်ခံရတာကတော့မကြသေးခင်ကဖြစ်ပွားခဲ့တဲ့ရိုက်တာသတင်းတောက်နှစ်ယောက်ကိုထောင်နှံအပြစ်ပေးခဲ့တဲ့ဖြစ်ရနဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်တွေကိုနိုင်ငံတကာကစုံစမ်းစစ်ဆေးရေးသူမအစိုးရရဲ့တုံ့ပြန်မှုပြက်ကွက်ခဲ့တဲ့ဖြစ်ရပ်တွေကြောင့်ပဲဖြစ်တယ်လို့ဆိုပါတယ်။ရိုဟင်ဂျာမွတ်စလင်တွေကိုလူညုံရေးတပ်ဖွဲ့ကတပ်ဖြတ်ခဲ့တဲ့ကိစ္စကိုသတင်းတောက်တွေကသတင်းပေးပို့ခဲ့တာပါ။နောက်ပိုင်းမှာစစ်သား9ယောက်ကိုလူသတ်မှုနဲ့အရေးယူခဲ့ပါတယ်။ဒီသတင်းတောက်တွေကိုရုံးတင်တရားစွဲဆိုခဲ့တာဟာစစ်တပ်မဟုတ်ဘဲဒေါ်ဆန်းစုကြည်ရဲ့အစိုးရသာဖြစ်နေပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီကကာကွယ်ရေးဦးစီးချုပ်နဲ့ထိတ်တန့်စစ်ဗိုလ်ချုပ်ကြီးတွေကိုနိုင်ငံတကာရာဇဝတ်မှုခုံရုံး ICC ကိုတင်ဖို့အတွက်ကုလသမဂ္ဂလူမျိုးရေးကောင်စီကိုတိုက်တွန်းခဲ့ပြီးအမှုအတွက်အချက်လက်ရှာဖွေရေးအဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်။ဒေါ်ဆန်းစုကြည်ကတော့စစ်တပ်ရဲ့လှုပ်ဆောင်ချက်တွေကိုအကာအကွယ်ပေးနေပြီးတော့ရှုပ်ထွေးလာတဲ့အခြေအနေကိုနားမလည်ကြဘူးလို့သာထပ်ခါတလေလေထောက်ပြနေခဲ့ပါတယ်။အခုတော့ဒေါ်ဆန်းစုကြည်ဟာစစ်တပ်ဘက်ကနေအကာအကွယ်ပေးနေုံနဲ့မကဘဲစစ်တပ်ကတော့ဂုံတင်ပြောဆိုနေတယ်လို့မျိုးပြုလုပ်နေပါတယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာ။ဒါကတော့ကမ္ဘာမီဒီယာတွေကရေးသားထားတဲ့မြန်မာနိုင်ငံအကြောင်းကောင်းထုတ်တင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့မနက်ခင်းတိုင်းထုတ်လွှင့်ပေးနေကြအီဒီယန်အမေရိကန်အီဒီယန်အသုံးသုံးအင်္ဂလိပ်စာသင်ကားစာကိုနားဆင်ရပါမယ်။ဒေါ်လာလတန်စီစဉ်တင်ဆက်ထားတာဖြစ်ပါတယ်။
ဒီမနေ့ကျင်ပြမယ် EDM အတုံးကတော့
front runner
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက F R O N T front ကရှေ R U N N E R runner ကအပြေးသမားဆိုတော့စကွိုက်ခွန်ရဲ့တိုက်ရိုက်ဒီဘက်ကတော့ရှေ့ကပြေးနေတဲ့လူပေါ့ EDM ဒီဘက်ကလည်းရှင်းပါတယ်ရှေ့ကပြေးနေသူဆိုရင်နိုင်ဖို့အလားလားအကောင်ဆုံးလူလို့အဓိပ္ပာယ်ယူနိုင်ပါတယ်ဒီအတုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင
် Jim Brown is the front runner in the governor's race most of the voters support him
Jim Brown ဟာပြည်내အုပ်ချုပ်ရေးမှုရွေးကောက်ပွဲမှာအနိုင်ရမယ့်အလားလားအကောင်ဆုံးလူပဲပေါ့မဲဆန္ဒရှိအများစုကလည်းသူ့ကိုထောက်ခံကြတယ်လေလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Jim Brown is the front runner in the governor's race. Most of the voters support him.
အနိုင်ရဖို့အလားအလာအကောင်ဆုံးလူဖြစ်နေတယ်ဆိုရင် EDM အသုံးရဘယ်လိုပြောမလဲ
Front runner
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ခုတော့အပတ်စဉ်အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ထိုင်းမြန်မာနယ်စပ်မှာနိုင်ငံမဲ့တွေကြီးပြင်းလာတဲ့မြန်မာရွှေပြောင်းလူဦးရေကအများပြားရှိနေပြီးသူတို့အတွက်ကလေးမွေးဖွားစင်တရားဝင်ဖြစ်ရေးအတွက်ရွေရောက်လာတဲ့ကလေးတွေကိုနိုင်ငံသားမှတ်ပုံတင်ကပြထုတ်ပေးပြီးမြန်မာအစိုးရဘက်ကစနစ်တကျထိထိရောက်ရောက်ဆောင်ရွက်ဖို့လိုနေတဲ့အကြောင်းနယ်စပ်မှာလူမှုကျန်းမာရေးဦးဆောင်ဆောင်ရွက်နေတဲ့ဒေါက်တာစင်တီယာမောင်ကပြောဆိုလိုက်ပါတယ်လူမှုကျန်းမာရေးမြင့်တင်ဆောင်ရွက်နေတဲ့ဒေါက်တာစင်တီယာမောင်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့မှာရှိတဲ့ဝါရှင်တန်တက္ကသိုလ်ကနေ2018ခုနှစ်အတွက်စုချင်းငွေဒေါ်လာ3သိန်းပါဝင်တဲ့ Rules စုကိုစက်တင်ဘာလ29ရက်နေ့ကဝါရှင်တန် DC မှာအခမ်းအနားနဲ့ချီးမြှင့်ခဲ့ပါတယ်ဒေါက်တာစင်သီယာမောင်ကိုအခုတစ်ပတ်အတွက်အမျိုးသမီးကဏ္ဍမှာမှတ်အင်ဂျင်နဲ့ကဆက်သွယ်မေးမြန်းထားတာကိုနားဆင်ပါခင်ဗျာ
ကျမစင်ဒီယာမောင်အခုဒီ rock suit ပေါ့နော်လူထုကျမ်းမာရေးလုပ်ငန်းတွေမှာ
Tutu Junjone, Sangue Nide, Durego, Chimine, D. Sugo, Labiro, American Ditanzuma, Lacan, Yashi Ebono, D. Su Ganibiro, Siamaro, Ludu Jamai Lunganima, Balumio, Atauku, Punai Malaysian.
Okay, T. Jamai Sayan Super, Tutu Letua, Tigaro, Jue Chagaro, T. Jamai Sayan Telepo, no, Jamai Senetaku, T. Saupo, Ye Gia, Jamai Sayan. ဒီနေ့တခုတရင်ချက်လက်တွေပေါ့เนาะဒီစုဆောင်တာတွေဒီကျမကြီးအခြေချင်းချက်လက်ပေါ်မှာအခြေခံပြီးတော့ကျမတို့ဟိုလုပ်ငန်းစဉ်တွေပေါ့เนาะတတိယရောက်ဖြစ်အောင်လို့เนาะလုပ်ငန်းတွေရဲ့အရေးတွေးတွေကိုတိုင်းတက်မှုတွေပေါ့เนาะအဲ့ဒီပေါ်မှာအခြေခံပြီးတော့ကျမတို့နှစ်ဆက်ရှိတဲ့တိုင်းစားကျမကြီးဖွဲ့စည်းရဲ့နောက်လူလူခြေပြုဖွဲ့စည်းရဲ့နေပြီးတော့ကျမကြီးဆက်ရတဲ့တရင်ချက်လက်မြင့်တင်မှုပ
ချက်လက်တွေဆိုတဲ့နေရာမှာဘလို့အချက်လက်မျိုးတွေကိုဆရာမတို့ကဟိုစုဆောင်းနိုင်ခဲ့လဲရှင
်ဟိုကျမကြီးဆရာသတင်းချက်လက်လို့ဆိုရဲစီမှာတော့အထူးသဖြင့်တော့ဒီကျမကြီးစနစ်တစ်ခုမှာမဖြစ်မနေပါတော့ဒီတိုင်းတိုင်းရတဲ့ဒီကျမတို့လူဦးရေအခြေအနေတွေနော်တော့ဒီမိခင်လေးကလေးတွေရဲ့ကျမကြီးအခြေအနေတွေအော်ဒီလက်ရှိကုသယောဂပေါ်တော့ဒီမှာပြတော့ HIV TB စသဖြင့်ကုသယောဂတွေဗာဒီဒေတာတွေမှာဖြစ်ပေါ်နေမှုအခြေအနေတွေကိုနော်ဒီဒေတာတစ်ခုနဲ့တစ်ခုနဲ့နိုင်ရှင်းတာနိုင်ငံတစ်ခုနဲ့တစ်ခုနိုင်ရှင်းတာအပြင်ပေါ့နော်ကျမတို့ရဲ့လုပ်ငန်းဆောင်တာတွေပေါ်မှာအဲဒီကျမရဲ့လုပ်ငန်းတွေရဲ့ program တွေရဲ့ထိရောက်အောင်မြင်မှုတွေကိုလည်းမိမောင်းထုတ်ပြပေးတာလည်းဖြစ်တဲ့အတွက်ကြောင့်ဒါကျမရဲ့စနစ်တစ်ခုဖွံ့ဖြိုးအတွက်မဖြစ်မနေအရေးကြီးတဲ့ကျမတို့ရဲ့ဒီထောက်တိုင်တစ်ခုဖြစ်ပါတယ်
။အခုဆရာမတို့ကျမရဲ့ဆိုင်ရာချက်လက်တွေသတင်းချက်လက်တွေကောက်ယူတော့အထူးသဖြင့်ဒီနေဆက်နဲ့အဲ့ဒီဒီရွှေပြောင်းအခြေချပြီးတော့အလုံးလုံးနေတဲ့ဒီလူတို့တွေရှိတဲ့နေရာတွေမှာဒီမိခင်တွေကနေမွေးဖွားလာတဲ့ကလေးတွေပေါ့နော်။သူတို့ကိုကြတော့ဘယ်နိုင်ငံဖြစ်အဲ့လိုလက်ခံအသိမှတ်ပြုတယ်လဲ။ဒီနိုင်ငံသားဖြစ်ခွင့်ဒီဒါထိုင်းနိုင်ငံသားဖြစ်အသိမှတ်ပြုရသလားမြန်မာနိုင်ငံဘက်ကရောသူတို့ရဲ့ identity နဲ့ပတ်သက်ပြီးတော့ဆရာမတို့အဲ့ဒါအခုဘလို့တွေဆောင်ရွက်နေလဲရှင်။
လက်ရှိမှာတော့ထိုင်းနိုင်ငံလုံးအတိုင်းအတာနဲ့တော့ကျမတို့တချို့သောအဖွဲ့အစည်းတွေကတော့စီရင်စီရပါတော့ IOM တို့အဖွဲ့တွေကတော့ဟိုကောက်ယူနေတာဒီအဲ့ဒီစနစ်တွေတည်ဆောက်နေတာတော့ရှိပါတယ်။သို့တော်လည်းအထူးသဖြင့်တော့ကျမတို့ဒီနေဆက်နေတာအခြေအနေရပါတော့ဒီထိုင်းမြန်မာနေဆက်နေဆောင်နေရရဲ့အခြေအနေရပြောမယ်ဆိုရင်တော့ဒီထိုင်းနိုင်ငံထဲမှာနှစ်စင်နှစ်တိုင်းပေါ့နော်ဒီထပ်ခရိုင်ပေါ့နော်ဟိုခရိုင်ထဲမှာဆိုရင်ဒီမူဖာမူကတော့9,000 6,000 ပတ်ဝန်းကျင်လောက်ရှိမယ်ပေါ့နော်ခံမှရတယ်။ဒါဖြစ်လို့ဆိုတော့တချို့ကလည်းအိမ်မှာမွေးတယ်။ဆေးရုံဆေးကန်းဆိုလို့ရှိရင်တော့ဒီ NGO တွေနဲ့မတော်ဆေးကန်းနေနဲ့ထိုင်ဆိုရဆေးရုံတွေမှာရှိတယ်။သို့တော်လည်းအိမ်တွေမှာမွေးတဲ့ကလေးတွေလည်းရှိတယ်။လက်ရှိမှာတော့ဒီထိုင်ဆိုရအနေနဲ့တော့ထိုင်နိုင်ငံမှာမွေးဖွားတဲ့ကလေးတွေအလုံးအတွက်ကိုမွေးစင်းတွေကိုဒီ2008ခုနှစ်စပြီးတော့ပေါ့နော်ဒီမိဘတွေတရားဝင်နေထိုင်နေဖြစ်စီမနေထိုင်နေဖြစ်စီပေါ့မွေးစည်ကိုထုတ်ပေးတယ်သို့တော်လည်းအဒီမွေးစည်နဲ့မှာကတော့အကယ်၍မိဘတွေကဟိုမှတ်ပုံတင်မရှိလို့ဖြစ်စီမိဘတွေကတရားမဝင်နေထိုင်တာဆိုရင်တော့သူကမြန်မာနိုင်ငံသားထိုင်နိုင်ငံမြန်မာနိုင်ငံသားလို့ဖော်ပြထားတဲ့အထောက်ထားတော့မရှိဘူးငါတော့ထိုင်နိုင်ငံမှာမွေးဖွားတဲ့ကလေးတွေကတော့ထိုင်းမွေးစည်ရရှိပြီလို့ဟိုပြည်နိုင်ငံသားလို့တော့ဖော်ပြထားတာမရှိဘူးပေါ့နော်အဲတစ်ချိန်တည်းမှာပဲဒီထိုင်းနိုင်ငံသားမဟုတ်တဲ့ကလေးတွေနဲ့ပတ်သက်လို့ကတော့အထူးသဖြင့်တော့ဒီမျက်စက်တွေကနေမှဆိုရင်တော့ထိုင်းဆိုရကမြန်မာဆိုရနဲ့ပေါ့နော်ဒီနှစ်ဦးဒီနှစ်နိုင်ဆောင်ရပြီးတော့ထိုင်းမွေးစည်ကိုအခြေခံပြီးတော့မြန်မာမွေးစည်နေပြန်ရရှိဖို့ကိစ္စတွေကိုတော့ဒီ NGO တွေနဲ့ကျွန်တော်လူထုအခြေပြုဖွဲ့စည်းတွေနဲ့ဒီစီမံပြီးတော့ဆွေးနွေးနေကြတာလည်းရှိပါတယ်အစိုးရကျင်းနဲ့တချို့စကားပြောနေတာရှိပါမယ်သို့တော်လည်းဒီနှစ်ဆက်တည်တမ်းမှမွေးတဲ့ကလေးတွေအနေနဲ့တော့မြန်မာနိုင်ငံသားဖြစ်နေဟိုတရားဝင်အသိမှတ်ပြုတဲ့အစီအစဉ်တွေကတော့မရှိသေးပါဘူးကယ်၍ထိုင်းနိုင်ငံမှာမွေးတဲ့ကလေးဆိုရင်တော့တရားဝင်အနေနဲ့ဆိုရင်ဒီ25ရက်အတွင်းမှာမြန်မာတန်ရုံးမှာအကြောင်းကြားမှဖြစ်တဲ့တကြောင်နှစ်ဆက်တည်တာဖြစ်နေပြီမြန်ဆိုရင်တော့လက်ရှိမှာတော့အခက်အခဲရှိနေပြီလေနောက်ပြည်တွင်းဒုက္ခတွေပြည်တွင်းရွှေ့ပြောင်းလူထုတွေကြားထဲမှာတော်ဒီမွေးစည်ဆိုင်ရာကိစ္စတွေကိုဟောစီမံဆောင်ရွက်တဲ့အခါမှာဒီတရင်သားချမရေးဖွဲ့စည်းဒီ support ဆရာမတွေကမွေးဖွားပထားပေးတဲ့ခရီးတွေနဲ့ပတ်သက်ပြီးတော့ဒီမွေးစည်တွေကိုတရားဝင်အသိမှတ်ပြုဖို့ကိစ္စတွေကိုလည်းဆက်လက်ဆောင်ရွက်မယ်ကိ
ကိစ္စတွေလည်းအများကြီးရှိမှာဖြစ်တယ်။
အဲ့တော့ဆရာမကိုရိုင်းကဒီထိုင်းမြန်မာနယ်စပ်မှာဆယ်စုနှစ်ပေါင်းများစွာနေထိုင်ခဲ့လာခဲ့တော့အခုလို့ဒီလိုမွေးဖွားလာနေဆက်မှာမွေးဖွားလာပြီးတော့မွေးစင်းတော့ရှိတယ်ဒါပေမဲ့နိုင်ငံသားပေါ့နော်ဘယ်နိုင်ငံမြန်မာနိုင်ငံသားလားထိုင်းနိုင်ငံသားလားဆိုတော့အဲ့လိုမျိုးနဲ့ပေါ့နော်အတိအကျမရှိဘဲကြီးလာတဲ့ကလေးတွေရဲ့အခြေအနေပေါ့နော်သူတို့ရဲ့အနာဂတ်ဘယ်လိုဆက်ဖြစ်လဲရှင်ဒီကလေးတွေက
တချို့ကလေးတွေကတော့မိဘတွေကသူတို့ရွာကိုပြန်ပြီးတော့ပြန်ခေါ်သွားပြီးတော့ရွာမှာရှိတဲ့တာဖတ်ဆရာမတွေနဲ့တစ်ဆင့်ပေါ့နော်ဒီရွာထဲမှာပဲမွေးတယ်ဆိုပြီးတော့အိုးဘွေးချင်းပြန်ယူလာတော့ရှိပါတယ်သို့တော်လည်းသူတွေကလည်းအနေရတာဝေးတာဖြစ်တယ်လို့သူတို့မှလည်းဟိုအိမ်အောင်စုစည်းနေလည်းမရှိတော့တာတို့သူတို့ရွာပြန်လို့မရတဲ့တချို့နေရာတွေမှာတော့ဒီသူတို့လည်းမြေကြမ်းကြီးတွေမရှိတော့တဲ့အခါကျတော့သူတို့မှအိမ်မွေးချင်းအိမ်အောင်စုစည်းတို့သူတို့ရွာလူကြီးတို့ဆိုတာလည်းလက်လက်မမီတဲ့နေရာတွေဖြစ်တာရယ်နောက်တော့ပြန်မို့လည်းသူတို့ဟိုစည်းစကားပေါ့နော်ဟိုအကုန်ချမခံနိုင်တာဆိုတော့အဲ့လိုမျိုးကလေးတွေကတော့ဟိုထိုင်မွေးခြင်းနဲ့ပဲသူတို့နေထိုင်တယ်သူတို့ဟိုကျန်းမာရေးအမကန်ဝယ်ယူလို့ရတယ်ပေါ့နော်ဒီမွေးခြင်းရှိရင်တော့ထိုင်စုရစီမှာကျန်းမာရေးအမကန်ဝယ်ယူလို့ရတယ်ဟိုပညာရေးနိုင်တဲ့ပတ်သက်လို့ကတော့လက်ရှိမှာတော့ဒီရွှေပြောင်းဟိုမြန်မာပေါ့နော်ဒီမြန်မာအဖွဲ့အစည်းတွေပေါ့ပညာရေးအဖွဲ့အစည်းတွေကနေပြီးတော့စီမံပြီးတော့ဖွင့်ထားတဲ့ဟုတ်ဒီကအကြောင်းနေမှာဖြစ်စီတချို့လဲထိုင်းဆိုရအကြောင်းနေမှာဖြစ်စီပေါ့နော်ကြောက်တက်နေတာရှိပါတယ်။အဲသို့တော်လဲဒီနိုင်ငံသားဖြစ်မှုပိုင်းဆိုင်ရာကိစ္စမှာကြတော့ထိုင်းနိုင်ငံဖြစ်စီမှာထိုင်းနိုင်ငံမသားဖြစ်ဖို့ဆိုတာတော့သူဟိုမဖြစ်နိုင်ဘူးပေါ့နော်ဖြစ်လဲဆိုတော့ထိုင်းနိုင်ငံသားမိဘတစ်ပါးပါမဟုတ်ဘူးဆိုရင်တော့ထိုင်းနိုင်ငံသားမဖြစ်နိုင်ဘူး။မြန်မာနိုင်ငံမွေးစင်းကိုတရားဝင်ပြန်လာဦးကြတော့ဒါဆိုရကြီးသဘောတူကြီးရဲ့ချက်စီမံချက်တွေပေါ်မှာမူတည်ရဖြစ်တဲ့အတွက်ကြောင့်ဒီအခြေအနေမှာတော့ဒီဟိုနိုင်ငံမဲ့အခြေအနေမျိုးနဲ့တော့ဆက်ရှိနေအောင်မဖြစ်ပါတာ
ဟုတ်ကဲ့ဆရာမအဲ့တော့အခုလိုနိုင်ငံမဲ့ဖြစ်နေတဲ့ကလေးတွေပေါ့နော်သူတို့ရဲ့အရေအတွက်ဘယ်လောက်အခုဆိုရင်ရှိနိုင်မလဲ
ကျွန်မတို့ခမန်ဘိုးကတော့မွေးဖွားတဲ့ထိုင်းနိုင်ငံနဲ့မှလွန်ခဲ့တဲ့ဟိုနှစ်20 30လောက်ထဲကမကပေါ့နော်မွေးဖွားတဲ့ကလေးတွေအားလုံးကိုလည်းကျွန်မတို့မသိနိုင်တဲ့အခါကျတော့အဲ့ဒါတော့ခက်ခဲပါတယ်သူတို့လည်းမဆောက်ထဲမှာဟိုပေါ်တော့တနေ့ကိုကလေး6000 9000မွေးဖွားနေတာရှိတယ်လို့တချို့တော့လည်းဒါသူရွာပြန်ပြီးတော့ဟောသူရွာမှာဟိုမွေးဖွားစည်းရုံးကိုပြန်ပြီးတော့ယူကြတာလည်းရှိတယ်ပေါ့နော်ဦးကြီးအဖင်ခံမှန်ရတော့ခက်တယ်သူတို့လည်းဒီအရေးအတွက်ကတော့အများကြီးရှိပါတယ်အထူးသဖြင့်တော့20မိနစ်တိုင်းမှာတော့ဒါမွေးဖွားတဲ့ထိုင်းနိုင်ငံမှာဖြစ်စီဒီဒိုင်းရင်သားဒေသတွေမှာဖြစ်စီပေါ့နော်ဒီအရေးအတွက်အများကြီးကတော့မွေးဖွားနေတာဖြစ်တဲ့အတွက်ကြောင့်ဒါအလေးထားပြီးဆောင်ရွက်မယ်လုပ်ငန်းတစ်ခုအနေနဲ့ကျွန်မတို့ရှိမှန်းနေပါ
โอเคအခုလို့ဒီလူကြီးဆိုင်ရာကိစ္စနဲ့ပတ်သက်ပြီးတော့ဟိုနိုင်ငံမဲ့ဖြစ်နေတဲ့ကလေးတွေအတွက်ကိုဒီမြမအစိုးရဘက်ကပေါ့နော်ဘယ်လိုမျိုးဆောင်ရွက်တင်တယ်လို့ဆရာမအကြံပြုခြင်းပါလဲရှင
်ဒီကတော့ကျွန်မတို့ဒီလက်ရှိဒီကလေးတွေအများစုကတော့ဟိုတိုင်းရင်းသားဒေသတွေရလည်းဖြစ်တယ်ပေါ့နော်အစ်စင်မဲ့ဖြစ်ပေါ်ထားတဲ့နေရာဖြစ်တော့မိဘတွေကိုယ်တိုင်ကမွေးစည်းမရှိခဲ့တဲ့လူတွေပေါ့နော်ညပေါ့များစွာမရှိတဲ့လူတွေဖြစ်တယ်နောက်တော့သူတို့ရဲ့အိမ်အောင်စုစည်းရင်တို့မြေယာပန်ဆိုင်မှုတို့စပေါ်တော့ဒါတွေရတယ်တောက်ဆုံထားတာဖြစ်တဲ့အတွက်ကြောင့်တရရဲ့ပတ်သက်နေတာတော့သူတို့ယူရဲ့အုတ်ချုပ်ရည်တွေနဲ့တရရဲ့ပတ်သက်တယ်ပေါ့နော်ခဲ့ပြီးဟိုကြေးဝါအုတ်ချုပ်ရည်ဘိုင်းကနေပြီးတော့ထိုင်းမှာထိုင်းနိုင်ငံမှာဆိုရင်တော့ဒီကြေးဝါလူကြီးတွေရဲ့ထောက်ခံမှုနဲ့တော့ပြန်ပြီးတော့မွေးစင်းတွေကိုပြန်ပြီးတော့စီစစ်တာမျိုးတွေပေါ့နော်ဆောင်ရွက်နေကြလဲရှိတယ်လို့ပေါ့နော်ဒီအိမ်ကြီးချင်းနိုင်ငံတွေမှာစီမံဆောင်ရွက်မှုတွေကိုလည်းကျွန်တော်တို့လေလာတဲ့ညီဖို့လိုအပ်မယ်ပေါ့နော်ဒါလည်းဟိုနှစ်ရှည်စီမံကိန်းနဲ့ဆောင်ရွက်မှာဖြစ်တဲ့အတွက်ကြောင့်ဒီတိုင်းရင်းသားအဖွဲ့အစည်းတွေနဲ့အစိုးရရဲ့အုပ်ချုပ်ရေးစနစ်နဲ့ကြားထဲမှာဒီစီမံအုပ်ချုပ်ရေးစနစ်ဟိုရောထွေးနေတဲ့နေရာတွေမှာဒီကိစ္စကိုလေ့တက်ထားပြီးတော့ဆောင်ရွက်ဖို့လည်းလိုအပ်တယ်တစ်ချိန်တည်းမှာပဲဥမာအပြင်ငါကိဖြစ်တဲ့အချိန်တုန်းကလိုအလိုရေးကြီးတဲ့အချိန်မှာဆိုရင်ဒီကလေးတွေကအဲ့လိုရွှေ့ပြောင်းပြီးတော့ပါလာကြတာဖြစ်တဲ့အတွက်ကြောင့်အဲ့လိုမျိုးအခြေအနေမှာဆိုလို့ရှိရင်လည်းသူတို့ရဲ့မျိုးစင်နဲ့နိုင်ငံသားဖြစ်မှုဆိုတာမျိုးကိုဆက်ရွက်စားတယ်လေ။ဒါပျောက်ဆုံးသွားတာလည်းရှိတဲ့အတွက်ကြောင့်မိဘတွေနဲ့ထူးခြားတဲ့မိဘတွေနဲ့လည်းတစ်ခါတလေတိုင်းငယ်ငယ်ရွယ်ရွယ်နဲ့မိဘတွေနဲ့တူတူမနေရတဲ့ကလေးတွေဆိုတော့ပို့ပြီးတော့အလေးထားပြီးတော့ဆောင်ရွက်တင်တယ်ပေါ့
ဒါကတော့အမိုင်းရင်နိုင်စီစဉ်တက်တဲ့အဖတ်စဉ်အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ခုတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒေါက်ခင်မျိုးသက်စီစဉ်တက်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
လေးစားရောင်းခြင်းယူပပေရာပညာရဆိုင်ရာတီထွင်မှုတွေကိုလုပ်ခဲ့ကြတဲ့အမေရိကန်ကအာသာအက်ရှ်ကင်ပြင်သစ်ကဂျေဟတ်မိုဟိုနဲ့ကနေဒါကဒေါ်နယ်စတရစ်လန်တို့သုံးဦးကို2018အတွက်ယူပပေရာနိုဘယ်ဆုချီးမြှင့်လိုက်ပါတယ်သူတို့ရဲ့တီထွင်မှုတွေကလူသားတွေအတွက်ဘလောက်အကျိုးများတယ်ဆိုတာကိုယူပပေရာပညာရှင်ဒေါက်တာပရိဒါတင်ကပြောပြပေးမှာပါ
လေဒါကိုပထမအဆုံး1960မှာစပြီးတွေ့တာပါအဲ့ဒါတွင်းထွက်ပဒမြောက်သူတွေးပြီးတော့မှရအောင်လုပ်ယူတဲ့လေဆာပါဒါမတိုင်ခင်ကတော့မေဆာလို့ခေါ်ပါတယ်မိုက်ခရိုဝေ့ဗ်เนาะမိုက်ခရိုဝေ့ဗ်ရောင်ကြီးကပို့ပြီးတော့နှိမ့်ပါတယ်အလင်းရောင်မဟုတ်သေးပါအလင်းရောင်ကြတဲ့အခါကျ light amplification by stimulated emission of radiation ပေါ့နော်လေဆာဆုပြီးတော့မှပေါ်လာပါတယ်1960လောက်မှာမိုင်မနုတ္တတေသနာလုပ်ခဲ့တာပါအလီဂျာဗန်ကစပြီးတော့ဒီလေဆာကိုစမ်းတက်ပြီးတော့ပြခဲ့ပါသူကဘဲလက်မှာလုပ်ခဲ့တာပါအခုရတဲ့ဒေါက်တာအာသာအက်စကင်ကလည်းဘဲလက်မှာလုပ်နေရတာပါသူက96နှစ်ရှိပြီဆိုတော့အနားယူသွားပါပြီသူရခဲ့တဲ့ဟာလေဆာရောင်ကြီးကိုအသုံးပြုပြီးတော့သူ့တေသနာလုပ်ပြီးတော့တီထွင်ခဲ့တဲ့တိုင်းတာမှုဤပညာတစ်ခုဖြစ်ပါတယ်နောက်ဂျေဟတ်မူဟိုပြင်သစ်နိုင်ငံပဲရစ်မြို့က Eco Polytechnic ပမောက္ခရဲ့ကနေဒါနိုင်ငံ University of Waterloo ကဒေါ်နယ်စတရစ်ကင်ဆိုရယ်ဒေါ်နယ်စတရစ်ကင်ကဂျာဟတ်မူဟိုရဲ့တပည့်ပါသူတို့သူတည်တနာလောက်တာအလွန်တရာမှတိုတဲ့အချိန်ကလေးအတွင်းမှာအလွန်တရာမှစွန့်အင်မြင့်နဲ့လေဆာရောင်ကြီးအထုတ်ကလေးပေါ့နော် pulse radiation လို့ခေါ်အဲ့ဒါကိုထုတ်နိုင်အောင်ကြိုးစားတဲ့ဒီထွင်မှုတစ်ခုပါအဲ့ဒါကြောင့်ကမ္ဘာပေါ်မှာဒီလက်ရှိဆေးပညာဆက်မှုလက်မှုမှာတဟုန်ထိုးကိုတိုးတက်လာပါတယ
်ပမောက္ခ HK ရဲ့သူတည်တနာတွေ့ရှိချက်ကဘာပါလဲ
1980လောက်မှာအတဲ့ SKN စပြီးတော့ဒီလေဆာကိုတုံးပြီးပရမအနုမြူလေးတွေရေထဲမှာရှိတဲ့အမုံလေးတွေဒီဘက်တီးရီးယားတဲ့တင့်ငယ်တဲ့ cell ရုပ်ကလကလေးတွေကိုကိုလိုချင်တဲ့နေရာကိုရှေ့ပေးလို့လေဆာဆွမ်းအင်နဲ့ထိန်းလို့ရတယ်လို့သူက theory ထုတ်ပြီးတော့သူကိုယ်တိုင်စမ်းသပ်ပြခဲ့ပါတယ်။ဒီပါဗီဒါသဘောအရာအလင်းရောင်မှာ electromagnetic radiation လျှက်စစ်တန်လိုက်ဖြစ်တဲ့အတွက်သူ့မှာဆွမ်းအင်ရှိပါတယ်။အဲ့ဒီဆွမ်းအင်ရဲ့ PR ကြောင့်ဒီအမုံလေးတွေကိုကိုကြိုက်တယ်လို့ရွှေ့လို့ရတယ်ဆိုတဲ့ဟာကိုသူကစမ်းတက်ပြီးပြခဲ့ပါတယ်။အဲ့ပြခဲ့တော့ကလူရဲ့ကိုခန္ဓာထဲမှာရှိတဲ့တွင်းနီဥဆဲလေးပေါ့နော်။အဲ့ဒါလေးတွေကိုသူလူချင်းတဲ့နေရာလေးကိုသူရွှေ့ပြီးတော့တိုင်းထွာတာပေါ့နော်။ဘလို့မှကိုယူလို့လက်နဲ့ကင်ပြီးထုတ်တဲ့ဇာကနာနဲ့တောင်မှမလုံနိုင်တဲ့အရွယ်အစားရှိတဲ့အမှုန်အမွှားလေးတွေ၊ဘက်တီးရီးယားလေးတွေ၊ဆဲလေးတွေကိုရွှေ့ဖို့ကြတော့အလင်းရောင်နဲ့ရွှေ့လို့ရတဲ့အတွက်သူအလင်းဇာကနာ optical tweezer လေဆာတုံးရတဲ့အတွက် laser tweezer laser ဇာကနာဆိုပြီးတော့ခေါ်တာပ
ါ laser ဇာကနာတီထွင်မှုကြောင့်ရလာတဲ့အကျိုးကျေးဇူးကကြီးမားလာပါတယ
် laser ရောင်ကြီးကိုအနုကြည်မှန်ပြောင်းနေမှာမှန်ဘလူးထဲမှာထည့်ပြီးသူ့ဆောင်လိုက်တဲ့အခါကျတော့ laser ရဲ့ fine ကစက်ကလေးတနေရာလောက်မှာပေါ့နော် micron scale လောက်ရှိတဲ့နေရာလေးမှာသူကပင်အားစုစည်းသွားတဲ့အတွက်ပေါ့နော်အလင်းရဲ့ fine ဖြစ်အားကြောင့်ဒီအမှုံလေးတွေเซลล์ติชูလေးတွေကိုဟိုဘက်ဒီဘက်ရွှေ့နိုင်တဲ့အတွက်ဘက်တီးရီးယားစိတ်တုတေသနာမှာဆိုလို့ရှိရင်ဘယ်နေရာကိုရွှေ့သွားတယ်သူတို့ကိုဘယ်နှုတ်နဲ့ရွှေ့တယ်ဆိုတာကိုတိုင်းလို့ရတယ်ဗိုင်းရပ်စ်တွေအသက်ရှိနေတဲ့ living cell တွေပေါ့နော် cell လေးတွေကရွှေ့ရှားမှုတိုင်းလို့ရပဲ cell လေးတွေကဘယ်လိုရွှေ့နေတယ်ဘယ်လိုပုံစံနဲ့ cell လေးကိုတိဆောက်ပေးလို့ရတယ်လဲ colloidal physics ဆိုခေါ်တဲ့ပုံဆောင်ကလေးတွေကိုကိုလိုချင်တဲ့ပုံစံအနေအထားမျိုးရအောင်ပြန်ပြီးတော့တိဆောက်ပေးဖို့အတွက်ကိုဒါကိုတုံးလို့ရပါတယ်ယူပဗေဒနဲ့ယူပဓာတုဗေဒပညာရဲ့ဒီမှာအလွန်တရာမှအသုံးဝင်တဲ့လေဆာအသုံးပြုတဲ့ဤပညာတစ်ခုလို့ပြောလို့ရပါတယ်
။ပမောက္ခအက်ရှ်ကင်ဟာနိုဘယ်ဆုရှင်တွေထဲမှာအသက်အကြီးဆုံးဖြစ်ပြီးသူဟာခုချိန်ထိသူ့တည်တနာတွေဆက်လုပ်နေစေပါ။သူဟာစုချင်းငွေထက်ဝက်ချီးမြှင့်ခံရပြီးသူ့လိုလူသားအချို့ပြုလေဆာဆက်အတွက်ဤပညာတီထွင်နိုင်ခဲ့သူနှုတ်ဦးကတော့နောက်တဝက်ကိုခွဲယူရမှာဖြစ်ပါတယ်။
Professor Jeha Muho ye Waterloo University Canada နိုင်ငံ Donald Strickland တို့သူရခဲ့တဲ့ဟာတော့ CPA လို့ခေါ်ပါတယ်6 pulse amplification CPA ကိုနားလည်ဖို့ကလေဆာမှာဘဲအရောင်နဲ့ပဲဖြစ်ဖြစ်သူ့ကိုနှမျိုးနှစ်ဆခွဲထားတယ်တစ်ခုကရောက်လျှောက်စွမ်းအင်ကိုလွှတ်နေတဲ့ဟာ continuous wave အဲ့ဒါ CW laser လို့ခေါ်ပါတယ်နောက်တစ်ခုက pulse laser လို့ခေါ်ပါတယ် pulse laser ကဘာလဲဆိုလို့ရှိရင်အချိန်တိုတိုလေးအတွင်းမှာဒီ laser စွမ်းအင်ကိုတစ်ခါတည်းပမာဏကြီးမားစွာနဲ့ထုတ်လိုက်ပြန်ရက်လိုက်ထုတ်လိုက်ပြန်ရက်လိုက်နဲ့သူကချိန်နှုန်းအမြင့်ကြီးနဲ့ပို့လို့ရတယ်ချိန်နှုန်းအမြင့်ကြီးနဲ့ပို့လိုက်တဲ့အခါချိန်နှုန်းနဲ့မကဘူးသူ့ရဲ့စွမ်းအင်အားပါရိုးရိုးလေဆာကရောင်ကြီးက1ဝက်လောက်ဆိုလို့ရှိလေရှင်သူကမီဂါဝက်လောက်အထိထွက်ပါတယ်အဲ့တော့ခုနောက်ပိုင်းတန်းထောင်ပေါင်းများစွာဝက်ချီတဲ့လေဆာကိုအလွန်တရာမှတိုတဲ့အချိန်တစ်စက္ကန့်တန်းတစ်ထောင်ပုံ အဲ့ဒါကမှနောက်တန်းတစ်ထောင်ပုံလိုက်အဲ့ဒါ Peter Second လို့ခေါ်ပါအဲ့လောက်အချိန်တွင်းမှာ Terra Watt တို့ခေါ်တဲ့တန်းထောင်ပေါင်းများစွာမြင့်တဲ့လေဆာရောင်ခြည်ကိုလွတ်နိုင်တဲ့ဤပညာကိုသူတို့ထွင်ခဲ့ပါတယ
်သူတို့ရဲ့ CBA ဤပညာ3လေဆာဆက်တွေဟာအထူးသဖြင့်မျက်စိခွဲစိတ်ကုသမှုအပါဝင်ကျန်းမာရေးဆိုင်ရာမှာရောကျန်သူတည်တနာတွေအတွက်ပါတိတ်ကိုအရေးပါတာပါ
ကျမ်းမာရေးကုသမှုမှာတော့အလွန်အရေးကြီးဆုံးနဲ့အသုံးဝင်ဆုံးပါဘာလို့လဲဆိုတဲ့အခါကျတော့ဒီ6 pulse amplifier ပေါ့နော် CPA လေဆာရဲ့အစွမ်းကြောင့်အလွန်တူတောင်းတဲ့အချိန်မှာအလွန်ပြင်းအားကြီးတဲ့လေဆာရောင်ကြီးကိုဖန်တီးနိုင်တဲ့အတွက်ဒီနည်းပညာနဲ့ tissue အပျော့စားပေါ့နော်ဥပမာအားဖြင့်သွေးကြောမျက်လုံးထဲမှာရှိတဲ့အကြောလေးတွေခွဲစိတ်မှုလုံနိုင်ပါပြီအုံနောက်ကိုခွဲစိတ်မှုနောက်သွားတဲ့ဆိုင်ရာမှာမျက်နှာအလှပြင်တာနောက်ထိခိုက်ဒဏ်ရာရမှုကြောင့်အရေပြားပြက်သွားတယ်ဆိုလို့ချင်းဒီလေဆာနဲ့ပြန်ပြီးတော့ခွဲစိတ်ကုသမှုမှာအသုံးဝင်ပါတယ်နောက်ပြီးတော့ intralasic ဆိုတာမျက်လုံးခွဲတဲ့အခါကျလို့ချင်းပထမဓာလေးနဲ့မျက်နှာကိုခွဲပြီးဟထုတ်လိုက်ပြီးတော့မှအထက်က tissue ကိုခွဲပါအခုနောက်ပိုင်းကျတဲ့အခါကျတော့ဒီခွဲတာအစားဓာမသုံးဘဲနဲ့လေဆာနဲ့ပဲဖြတ်ပြီးတော့အထက်က tissue ကိုပဲလေဆာနဲ့ကိုလိုချင်တဲ့အနေအထားဖြောင်းလို့လုပ်ပြီးတော့မှပြန်ချုပ်ပြန်ကုလို့ရပါတယ်6 pulse amplification laser သူမှာဓာတ်ငွေ laser ဖြစ်တဲ့ carbon dioxide laser အကွန် iron ဓာတ်ငွေ laser နောက်ပြီးတော့ titanium တထုထည့်ထားတဲ့အမီလာပေါ့နော် titanium sapphire laser ကိုတုံးပြပြီးတော့ခွဲစိတ်ကုသမှုတွေလုပ်ရပါတယ်မျက်လုံးအုံနောက်ခွဲတာတွေမဟုတ်ပါဘူးအစာလမ်းကြောင်းနောက်အသေးခွဲစိတ်ကုသတဲ့နေရာမှာဆိုတော့ခွဲစိတ်ကုသမှုမှန်သမျှအကုန်လုံးတုံးလို့ရပါတယ်
ဒေါနာစထရက်လင်ဟာနှစ်ပေါင်း50ကျော်တွင်တက်တရခြင်းမြောက်အမျိုးသမီးယူပဗေဒနိုဘယ်ဆုရှင်တဦးဖြစ်လာတာမို့ဒီနှစ်ဟာထူးခြားတဲ့နှစ်ပါ
သူ့မတိုင်ခင်လွန်ခဲ့တဲ့နှစ်50ကဂျက်ဘတ်မေယာဆိုတဲ့ယူပဗေဒပညာရှင်ဂျာမန်အမေရိကန်အမျိုးသမီးတဦးရခဲ့ပါတယ်ပထမဦးဆုံးရတဲ့ဟာတော့အလုံးသိကြတဲ့အတိုင်းပဲရေဒီယိုဓာတ်သတ္တကြီးကြွမှုကိုပထမဦးဆုံးတိုင်းတောင်ခဲ့တဲ့မရီကျူရီ1903ခုနှစ်လောက်ကပါ
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆောင်ကြပါမယ်
။ဒါကတော့ဒေါကီမန့်တဲ့စီစဉ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပဲဖြစ်ပါတယ်။ VO ရဲ့စနေမနက်ခင်းစီစဉ်တွေကိုနားဆင်နေကြတာပါ။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
အမေရိကန်တရားဝင်ချုပ်တရားသူကြီးဖြစ်ခန့်ဖို့သမ္မတဒေါ်နယ်ထရမ့်ကအမည်စင်းတင်သွင်းထားတဲ့ Brett Kavanaugh ဟာအတည်ပြုခန့်အပ်ခံရဖို့တရားသလောက်ရှိနေပါပြီ။မဲခွဲဆုံးပြတ်တဲ့အခါမှာထောက်ခံမယ်။ဒါမှမဟုတ်အကန့်အကွက်ပဲပေးမလားဆိုတာအတိအကျမသိခဲ့ရတဲ့အဓိကထက်လူတော်အမှန်တရားဖြစ်တဲ့ Susan Collins နဲ့ Joe Manchin တို့ကထောက်ခံမယ်ပေးမယ်လို့ပြောလိုက်ပြီးတဲ့နောက်အတည်ပြုခန့်ထားရေးကိစ္စတရားသလောက်ဖြစ်သွားတာပါ။နောက်ဆုံးအဆင့်မဲခွဲတာကတော့စနေနေ့မှလို့ဆောင်ကြမှာဖြစ်ပါတယ်။အပီပီဆိုင်ရာရဲတပ်ဖွဲ့ Interpol အကြီးအကဲတရုတ်နိုင်ငံသား Man Hong Wei ဟာတရုတ်နိုင်ငံခီးစဉ်တွင်ပျောက်ဆုံးသွားပြီးတော့ဒီဖြစ်ရပ်ကိုတရုတ်နဲ့ပြင်သစ်ပူးတွဲစုံစမ်းစစ်ဆေးနေတယ်လို့အင်တာပိုကပြောပါတယ်။မန်ဟောင်ဝေပျောက်ဆုံးနေတဲ့ပေါ်နောက်ထပ်မှတ်ချက်ပေးပြောဆိုဖို့မရှိသေးဘူးလို့တောက်ကြနေထုတ်ပြန်တဲ့ခုမှာအင်တာပိုကပြောထားပါတယ်။မန်ဟောင်ဝေဟာ၄နှစ်သက်တမ်းရှိတဲ့အင်တာပိုအကြီးအကဲနေရာအတွက်2016ခုနှစ်နိုဝင်ဘာလကရွေးချယ်ခံထားရတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းလွန်ဦးနောက်တစ်ကြိမ်လုံးမဲ့ထိပ်သီးဆွေးနွေးပွဲအတွက်အချိန်နဲ့နေရာတမန်နိုင်ဖို့အခုခီးစဉ်တွင်တူတက်မှုရှိအောင်ဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်နေကြောင်းတောက်ကြနေကအာရှခီးစဉ်စတင်တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်။ဥရောပသမဂ္ဂ EU ကမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးပြန်ရုပ်သိမ်းမလားဆိုတာကိုစစ်ဆေးလေ့လာဖို့အချက်အလက်ရှာဖွေရေးအဖွဲ့တစ်ဖွဲ့ကိုမြန်မာနိုင်ငံကိုလွှတ်မယ်လို့ EU ရဲ့ကုန်သွယ်ရေးဆိုင်ရာအကြီးအကဲစစ်ဆေးလီယာမန်စထရောင်းကတောက်ကြနေမှာပြောပါတယ်။ဥရောပက EU ကိုပေးထားတဲ့အထူးအခွင့်အရေးရမြန်မာနိုင်ငံအနေနဲ့လက်နက်ခဲယမ်းကလွှဲပြီးတန်နက်ကွန်ပစ္စည်းအားလုံးကိုအခွန်ကင်းလွတ်ခွင့်နဲ့ EU ဈေးကွက်ထဲတင်ပို့ခွင့်ကြားထားတာပါခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ် VOE ကိုနားဆင်ကြရတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာနိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့တည်မှာကိုရော့စစ်ပါရွှေလန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပြီပါခင်ဗျာ
This program has come to you from the Voice of America, Washington.